Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2019ခုနှစ်ဒီဇင်ဘာလ31ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။အင်္ဂါညအတွက်အစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာညချမ်းပါတော်သားရှင်များရှင်ဒီကနေ့ညပတ်သတင်းတွေကိုကုသားညဦးနဲ့ကျမနန်းလာတို့ပြောပြမှာပါအီရတ်နိုင်ငံဘက်ကတမျိုးကအမေရိကန်တန်ယုံအပြင်ဘက်ခြံဝင်းကိုချိုးဖျက်ဝင်ရောက်ဖို့ကြိုးစားတဲ့ဆန္ဒပြသူတွေကိုတန်ယုံလုံခြုံရေးဝန်ထမ်းတွေကဒီကနေ့အမျက်ရည်ပုံးနဲ့တုံပြီးတော့နှိမ်နင်းခဲ့ပါတယ်အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားကုံသွေးသဘောတူညီမှုပထမအဆင့်ကိုလာမယ့်သတင်းမှအတွင်လက်မှတ်ရေးထိုးနိုင်မယ့်ပုံရှိတယ်လို့သမရအင်ပြီးတော့ကုံသွေးအကြံပေးကပြောပါတယ်2019ခုနှစ်အကုန်2020တဲ့ဝင်မဲ့နှစ်တကူညကိုတော့ကဘာတဘာမှာဆင်းရင်ကျင်းပါနေပါပြီဒီလိုသတင်းတွေကိုကြားမှာပါမဆုံမုံ
ဟုတ်ကဲ့ပါရှင်ဒီနေ့အင်္ဂါညချမ်းတော်ရရှင်နေနာဆင်ရမယ့်ထိတ်တဲရောက်သတင်းလွှာတွေမှာတော့ဒီကနေ့မှာတော့ဒီရခိုင်ပြည်နယ်မှာရှိတဲ့ဆက်လက်ဒဇင်းကိုအေးအေးလက်ခိုင်လက်နက်ကင်တပ်ဖက်ကနေပြီးတော့ဖမ်းဆီးခဲ့ပါတယ
်တိတောင်ရမြောက်ခဲ့အပူကျင်းနဲ့အုပ်ပူကြားထဲမှာဒီနေ့လေတနားရီလောက်ကအေးကျမ်းပတ်ကောင်းကလေးအခု10လောက်ကတက်လို့ခုနှစ်ပြင်းနဲ့လိုက်လာပြီးရေးရင်ကိုရက်တန်နေတယ်အဲ့ဒီရေးရင်ပေါ်မှာပါလာတဲ့မောင်းသော
ဟုတ်ကဲ့ပါရှင်ဒီသတင်းကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ပြီးတော့ဒီအပတ်စဉ်ကဏ္ဍတွေနဲ့အတူဒါရဲ့လေလိုက်ဆွေးနွေးကံကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုသားညုံဦးတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
အီရန်နိုင်ငံဘက်ကတမျိုးကအမေရိကန်စံယုံအပြင်ဘက်ခြံဝင်းကိုချိုးဖျက်ဝင်ရောက်ဖို့ကြိုးစားကြတဲ့ဆန္ဒပြသူတွေကိုတန်ယုံလုံခြုံရေးဝန်ထမ်းတွေကဒီကနေ့မျက်ရည်ပုံနဲ့တုံပြီးတော့နှိမ်နင်းပါတယ်။အီရန်နိုင်ငံကကြောတောင်းနှုတ်ခံပေးထားတဲ့အီရတ်နဲ့ဆီးရီးယားနိုင်ငံတွေကအရက်ဖက်တပ်ခရီးသမားတွေရဲ့အခြေစိုက်စခန်းတွေကိုအမေရိကန်ကတနင်္ဂနွေနေ့မှာလေကြောင်းထိုးစစ်ဆင်ခဲ့တဲ့အပေါ်ရှုံချတဲ့အနေနဲ့ထောင်နဲ့ချီတဲ့ဆန့်ကျင်ဆန္ဒပြသူတွေကအမေရိကန်တန်ယုံအထူးကဝင်ပေါက်ကြီးရှိမှပြီးခဲ့တဲ့အင်္ဂါနေ့ကစပြီးတော့ဆန့်ကျင်ကန့်ကွက်နေကြတာပါ။ဆန္ဒပြသူတို့ကတန်ယုံကိုကြောက်ခဲတွေနဲ့ပြစ်ပောက်ခဲ့တယ်လို့မီးရှို့ဖို့လဲစူးစမ်းခဲ့တာပါအမေရိကန်ကတော့သူ့လုံရဲ့အပေါ်ခုခံပြောဆိုခဲ့ပြီးတော့တိုက်ခိုက်မှုတွေထပ်ပြီးတော့လှုပ်ကောင်းလှုပ်မယ်လို့ချင်းချောက်ပြောဆိုထားပါတယ်အမေရိကန်တန်ယုံတဲ့ကိုဆန္ဒပြသူတွေဝင်ရောက်ဖို့စူးစမ်းခဲ့တဲ့အပေါ်အီရန်နိုင်ငံကိုသမ္မတထရမ့်ကအပြစ်တင်ပြောဆိုပါတယ်အီရန်ရဲ့လက်ချက်ကြောင့်အမေရိကန်ကွန်ထရက်တာဝန်ထမ်းတေဆုံးရတယ်လို့လှူတော်များများလဲဒဏ်ရာရခဲ့တဲ့အတွက်အခုလိုအပြင်းထန်တုံ့မြန်တာဖြစ်ပြီးတော့ဆက်ပြီးတော့တိုက်ခိုက်သွားမယ်လို့လဲသမ္မတထရမ့်ကပြောပါတယ်တခါအီရတ်ကအမေရိကန်တန်ယုံကိုတိုက်ခိုက်ဖို့အကွက်ချအစီအစဉ်နေတဲ့အီရတ်အနေနဲ့အပြည့်အဝတာဝန်ယူရလိမ့်မယ်လို့လည်းသမ္မတထရမ့်က Twitter လူမှုကွန်ရက်ဆာမျက်နှာမှာဒီကနေ့ပဲရေးသားခဲ့တာပါအမေရိကန်တန်ယုံကိုအီရတ်တပ်ဖွဲ့တွေအကာအကွယ်ပေးဖို့အကြောင်းကြားရတယ်လို့လည်းသမ္မတထရမ့်က Twitter မှာရေးပါတယ်အီရတ်နဲ့ဆီးရီးယားနိုင်ငံအရှေ့ပိုင်းဒေသတွေမှာရှိတဲ့ Qatar Hezbollah အဖွဲ့ရဲ့လက်နက်တူလောင်ယုံတွေနဲ့ကိုကယ်ရေးစခန်းတွေကိုအမေရိကန်ကလေကြောင်းကနေပြီးခဲ့တဲ့တနင်္ဂနွေနေ့မှာထိုးစစ်ဆင်တိုက်ခိုက်ခဲ့တာကြောင့်အနည်းဆုံး25ဦးသေဆုံးပြီးတော့ဒါဇင်နဲ့ချီတင်အားရခဲ့တာပါအမေရိကန်ရဲ့တိုက်ခိုက်မှုဟာလက်ခံနိုင်စရာမရှိဘူးလို့အီရတ်ဘုံရင်ချုပ်အဗဒယ်အဗဒူမိုဒီကမနေ့ကပြစ်တင်ရှုံချခဲ့တယ်လို့ဒီလိုရအတွက်အနည်းရှိတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရလိမ့်မယ်လို့ကြေညာချက်ထုတ်သတိပေးခဲ့ပါတယ
်သူရဲ့တိုင်းပြည်လုံခြုံရေးအတွက်တနမန်ကြီးနဲ့စီးရီးတံပြန်လှုပ်ရှားမှုတွေလုပ်သွားရမယ်ဆိုပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကမြောက်ကိုရီးယားနိုင်ငံရဲ့ဒီအရေးပါတဲ့နိုင်ငံရေးညီလာခံမေကွန်တစ်ခုမှပြောသွားပါတယ်အမေရိကန်ပြည်ထောင်စုနဲ့နျူကလ িয়ার ရေးကိစ္စတနမန်ကြီးနဲ့ပတ်သက်ပြီးတော့အပြောင်းအလဲဖြစ်လာမယ့်သဘောဆောင်နေပါတယ်အနာရလူသမားပါတီအစည်းအဝေးတတိယမြောက်နေ့တနင်္လာနေ့ဒီမြောက်ကိုရီးယားခေါင်းဆောင်ရဲ့ခုနှစ်နှစ်ကြာမေကွန်းထဲမှာအခုလိုပြောဆိုသွားတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးကိုပြန်လည်ထူထောင်ဖို့နိုင်ငံလုံးဆိုင်ရာအဆင့်ရည်မှန်းချက်တွေကိုပြောဆိုသွားသလိုပဲတိုက်ပြည်အချုပ်အခြာအာဏာနဲ့လုံခြုံရေးအတွက်နိုင်ငံရေးတန်တမာရေးနဲ့စီးရီးတံပြန်မှုတွေလှုပ်သွားဖို့လည်းပြောသွားတယ်လို့မြောက်ကိုရီးယားဆူရပိုင်တရင်ကနေပြီးတော့အင်္ဂါနေ့မှာကြေညာပါတယ်။အခုအင်္ဂါနေ့မှာတော့ဒီအနာရပါတီရဲ့ဘူကော်မတီရဲ့စုံကြီးအစည်းအဝေး၄ရက်မြောက်နေ့ကိုဆက်ပြီးတော့ကျင်းပနေတယ်လို့လည်းမြောက်ကိုရီးယားဆူရသတင်းဌာနကပြောပါတယ်။မြောက်ကိုရီးယားရဲ့စီးပွားရေးနဲ့လုံခြုံဆိုင်ရာမူဝါဒအပြောင်းအလဲတွေကိုတော့မြောက်ကိုရီးယားခေါင်းဆောင်ခင်မနီနဲ့အခုဒီနှစ်တကူပြောတဲ့မေကွန်းထဲမှာတိုင်းပြည်ကိုကြီးညာပြောလိမ့်မယ်လို့မျှော်လင့်ရပါတယ်။အဲ့ဒီမှာတော့ဒီတက်နေတဲ့အမေရိကန်နဲ့နျူကလ িয়ার အရေးစနစ်ဘက်ကိုရဆိုင်ချောင်းကြေညာပွဲရှိတယ်လို့လည်းမြောက်ကိုရီးယားရွေးကြံ့ကျင်သူအချို့ကခံမှန်းထားပါတယ်။အမေရိကန်အနေနဲ့မြောက်ကိုရီးယားပေါ်မှာပိတ်ဆို့အရေးယူမှုတွေနဲ့ဖိအားတွေဆက်ပြီးတော့ထားနေအောင်မယ်ဆိုရင်တော့သူတို့အနေနဲ့ကလမ်းကြောင်းတစ်ခုကိုရွေးချယ်ရလိမ့်မယ်လို့မြောက်ကိုရီးယားခေါင်းဆောင်ကသတိပေးထားပါတယ်ခင်ဗျ။
အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုပထမအဆင့်ကိုလာမယ့်သတင်းမှတ်အတွင်းလက်မှတ်ရေးထိုးနိုင်မယ့်ပုံရှိတယ်လို့သမ္မတအင်ပီရိုကုန်သွယ်ရေးဆိုင်ရာအကြံပေးကပြောပါတယ်။ဒီသတင်းကိုတော့သမ္မတဒေါ်နယ်ထရမ့်နဲ့ကုန်သွယ်ရေးကိုယ်စားလှယ်တွေကအတည်ပြုပါလိမ့်မယ်လို့လည်းပြောပါတယ်။ ကုန်သွယ်ရေးလက်မှတ်ထိုးဖို့တရုတ်ဒုဝန်ကြီးချုပ်လျူဟီဒီတင်းမှအတွင်အမေရိကန်ကိုလာကောင်းလာနိုင်တယ်လို့အင်ဂျီရောကုန်သွယ်ရေးအကြံပေးပီတာနာဗာရိုက Fox သတင်းဌာနကိုပြောဆိုခဲ့တာပါတရုတ်နေစဉ်ထုတ် South China Morning Post သတင်းစာကလည်းအမေရိကန်ရဲ့ဖိတ်ကြားချက်ကိုတရုတ်နိုင်ငံကလက်ခံကြောင်းသတင်းရင်းမြစ်တစ်ခုကိုကိုးကားပြီးတော့သတင်းလာနေကတင်ပြခဲ့တာပါတရုတ်ကုန်သွယ်ရေးကိုယ်စားလှယ်ရေးရှစ်သတင်းမှအထိအမေရိကန်မှာရှိနေနိုင်တယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရေးနဲ့အင်ဂျီရောကတော့မှတ်ချက်ပေးပြောဆိုတာမျိုးမရှိသေးပါဘူး South China Morning Post ကဖော်ပြခဲ့တဲ့သတင်းနဲ့ပတ်သက်လို့လည်းတရုတ်ကုန်သွယ်ရေးနဲ့နိုင်ငံခြားရေးဝန်ကြီးဌာနတို့ကမှတ်ချက်ပေးဖို့ညွှန်ဆိုထားကြပါတယ်
ဂျပန်နိုင်ငံက Nissan Motor Car ကုမ္ပဏီရဲ့အကြီးအကဲဟောင်းဖြစ်တဲ့ Carlos Ghosn ဟာသူ့အနေနဲ့ဂျပန်နိုင်ငံတည်းမတရားမှုတွေနဲ့နိုင်ငံအရဖိနှိပ်ခံမှုတွေကြောင့်လေဗလွန်နိုင်ငံကိုရှောင်တိမ်ထွက်လာရတာဖြစ်တယ်လို့ပြောပါတယ်။သူဟာဗန်နိုင်းဆိုင်ရာမတော်တရားလုပ်မှုဆွဲချက်တွေနဲ့ဂျပန်နိုင်ငံမှာရင်ဆိုင်နေရတာဖြစ်ပါတယ်။ဂျပန်နိုင်ငံဟာဆိုရင်တရားရေးစနစ်ပြည့်ရင်းနေတယ်လို့ပဲခွဲခြားဆက်ဆံမှုတွေအခြေခံလူ့အခွင့်အရေးတွေညစ်ပယ်ခံရတယ်။နိုင်ငံတကာဥပဒေနဲ့သဘောတူညီချက်တွေကိုလည်းဂျပန်နိုင်ငံအနေနဲ့မလိုက်နာမှုဖြစ်နေတယ်။ဒီလိုမျိုးအခြေအနေအောက်ကသူရုံးထွက်ပြီးတော့သူဟာလေဗလွန်နိုင်ငံကိုရောက်လာတာဖြစ်တယ်လို့ Carlos Ghosn ကပြောပါတယ်။ Ghosn ဟာဒီ2018ခုနှစ်နိုဝင်ဘာလကပထမဆုံးအကြိမ်ဂျပန်နိုင်ငံမှာထိန်းသိမ်းခံပြီးတော့အာမခံနဲ့လွတ်လာခဲ့တဲ့နောက်အချိန်ချင်းပဲထပ်ပြီးတော့ဖမ်းခံခဲ့ရဘူးပါလေ။နောက်ဆုံးသူလွတ်မြောက်လာချိန်မှာတော့သူ့အနေနဲ့ဂျပန်နိုင်ငံတွင်းကနေမထွက်ခွာရဘူးဆိုပြီးတော့ခံဝင်ထိုးထားပါလေ။ဒါပေမဲ့အခုသူဘယ်လိုထွက်လာသလဲဆိုတာကတော့ Ghosn ပြောမထားပါဘူး။ Ghosn ဒီပြင်သစ်ဘရာဇီးနဲ့လေဗနွန်နိုင်ငံတွေမှာလင်ငါသားအဖြစ်ခံယူထားသူဖြစ်ပါလေ။ Carlos Ghosn ကတော့သူ့ပေါ်ဆွဲချက်တွေကိုညှင်းဆိုပါရယ်။ဆွဲချက်တွေထဲမှာတော့2010ခုနှစ်နဲ့2015ခုနှစ်အကြား Nissan ကရတဲ့သူ့ရဲ့ဝင်ငွေတွေကို90ရာခိုင်နှုန်းအထိလျှော့ပြထားတယ်ဆိုတာပါပါလေ။ဒါပြင်အိုမန်နိုင်ငံအယောင်ကူစလေတူးစီကဒေါ်လာ5သန်းတဲ့ကနေပြီးတော့2သန်းခွဲကိုဒီ Nissan လုပ်ငန်းခွဲတစ်ခုကနေသူပိုင်တဲ့ယင်းနှိမ့်ညွှန်နိုင်မှုလုပ်ငန်းတွေကိုပုံကူရေးတုံးဖို့လွှဲပြောင်းယူခဲ့တယ်လို့လည်းဆွဆွဲခံထားပါဗျ။ Carlos Ghosn ဟာ Nissan ကုမ္ပဏီကိုဒီဝါလီခံရမယ့်အခြေအနေကနေပြီးတော့ကမ္ဘာရောင်းဝအကောင်ဆုံးကားကုမ္ပဏီတစ်ခုဖြစ်အောင်လို့ဆွမ်းဆောင်နိုင်ခဲ့တယ်လို့သတ်မှတ်ခံထားသူဖြစ်ပါလိမ့်ခင်။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American အသံရဲ့အင်္ဂါနေ့ညပိုင်းနောက်ဆုံးအသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။ Australia နိုင်ငံအရှေ့တောင်ပိုင်းမှာလောင်ကျွမ်းနေတဲ့သုံးမိကြောင့်ဒီကနေ့လူ3ဦးသေဆုံးနိုင်ပွဲရှိကြောင်း Australia တာဝန်ရှိသူတွေကပြောပါတယ်။ဆူဆူဝါဝါပြင်းထန်လောင်ကျွမ်းနေတဲ့ဒီတောမိကြောင့်နေသိကူအားလရဲ့အပန်းပြေဖို့ကမ်းခြေကိုလာကြသူထောင်နေကြီးနေရာကနေထွက်ခွာခဲ့ရပါတယ်။တောင်ပိုင်းကရွေးရတဲ့လျှောက်လောင်ကျွမ်းနေတဲ့တောမိကိုထိန်းနိုင်ဖို့လိုအပ်တဲ့ထောက်ပို့ပစ္စည်းတွေနဲ့မိသက်တပ်ဖွဲ့တွေကိုဖြန့်ကျက်ချထားကြောင်းနဲ့နေရာအနက်လောင်ကျွမ်းနေတဲ့ဒီတောမိကိုထိန်းနိုင်ဖို့အခက်အခဲတွေအများကြီးရှိနေတဲ့ကြောင်း New South Wales ပြည်နယ်ကျေးလက်မိသက်ဌာနအကြီးအကဲ Shane Fitzsimmons ကပြောပါတယ်အသက်အနည်းထိခိုက်နေတဲ့အခြေအနေတွေရှိနေတာကြောင့်ရဲတပ်ဖွဲ့ဝင်တွေတောင်မျိုးရင်းဝင်လို့မရဘူးလို့လည်း Fitzsimmons ကပြောပါတယ်။ဒီတော်မီစတင်လောင်ကျွမ်းချိန်ကစလို့စေတနာဝန်ထမ်းမိသက်အုပ်အပါဝင်တေဆုံးသူ9ဦးရှိသွားပါပြီ။စေတနာဝန်ထမ်းမိသက်ကတော့မနေ့တနင်္လာနေ့ကလေပြင်းတက်ကချိန်မှာသူ့ရဲ့မိသက်ကလှန်ထွက်သွားခဲ့ပြီးတော့တေဆုံးသွားတာပါ။ပြီးခဲ့တဲ့သတင်းမှတ်တွေအတွင်းလောင်ကျွမ်းနေတဲ့တော်မီကြောင့်မြေအေက10သန်းကျော်ပျက်စီးခဲ့ရပြီးဖြစ်ပါတယ်။
ဖိလစ်ပိုင်နိုင်ငံအလယ်ပိုင်းမှာခရစ်မတ်ကာလအတွင်းဝင်ရောက်တိုက်ခိုက်ခဲ့တဲ့အင်အားပြင်းတိုက်ဖုံးမှုနိုင်ကြောင့်တစ်ဆုံတဲ့ရေတွက်ဟာအခုနောက်ဆုံး50ဦးထိရှိလာပြီဖြစ်တယ်လို့ဖိလစ်ပိုင်ယာရှိတွေကဒီကနေ့မှပြောပါတယ်။2019ခုနှစ်အတွင်းမှာလူအသေးပြောက်အများဆုံးတိုက်ဖုံးမှုနိုင်တစ်ခုဖြစ်ပါတယ်။ Plane Fan Phone တိုက်ဖုံးမှုနိုင်ကြောင့်လေပြင်းပြင်းထန်ထန်တိုက်ပြီးတော့မိုးကြီးကျယ်ရွာသွန်းခဲ့တာမှာလူနေအိမ်တွေအများပြားရေပိတ်သိမ်းခဲ့ပြီးတော့စီးပွားရေးဆောက်အုံတွေအများပြားလည်းထိခိုက်ပျက်စီးပါတယ်။နိုင်ငံရဲ့အဓိကကျွန်းကြီးတွေကတစ်ခုဖြစ်တဲ့အလဲပိုင်း Visceral ကျွန်းမှာမုန်တိုင်းတံအဓိကခံခဲ့ရပြီးတော့လူ2000ကျော်ဘေးဒုက္ခရောက်ခဲ့ပါတယ်။အရေးပေါ်ကယ်ဆယ်ရေးစခန်းတွေမှာလူ 7000 ထက်မနည်းခိုလုံနေရပြီးတော့နှစ်သစ်ကူးပြီးတဲ့အချိန်အထိကိုသူတို့ဆက်နေသွားရမယ့်အခြေအနေမှာစိုက်နေပါတယ်။မုန်တိုင်းတွင်းမှာဒဏ်ရာရသူ143ဦးရှိခဲ့ပြီးတော့9ဦးကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်။တနင်္ဂနွေနေ့တုန်းကသေဆုံးသူ42ဦးရှိခဲ့ရတာနဲ့ပြီးတော့ဒီကနေ့မှာတော့50ဦးထိတိုးလာတာဖြစ်ပါတယ်။တိဆုံသူတွေတဲမှာတော့တင်မောမောက်လို့တိဆုံသူတင်မောသား3ဦးတက်လိုက်တိဆုံတဲ့ရဲဝန်တိုင်း2ဦးနဲ့တစ်ပင်လဲကြပြိမိတိဆုံတဲ့မျိုးသား2ဦးပါပါတယ်မုံတိုင်းတံမကြာခဏခံရလေးရှိတဲ့ဖိလစ်ပိုင်နိုင်ငံမှာဒီဖန်ဖုန်းတိုက်ဖုန်းမုံတိုင်းဟာဒီနှစ်အတွက်မှာ21ခုမြောက်မုံတိုင်းဖြစ်ပါတယ်မုံတိုင်းကြောင့်မလို့ကောက်ပဲသီးနှံတွေလူနေအိမ်တွေအခြေခံအဆောက်အုံနန္ဒရာတွေထိခိုက်ပျက်စီးသွားခဲ့ပြီးတော့လူတွေလည်းတန်းနဲ့ချီဘေးဒုက္ခရောက်ခဲ့ရပါတယ်
အမေရိကန်ပြည်ထောင်စုမှာလက်တလောတိုက်တော်တဲ့နင်းမုံတိုင်းကြီးကြောင့်နိုင်ငံအနောက်အလယ်ပိုင်းဒေသတချို့နဲ့နိုင်ငံအရှေ့ဘက်ကန်ယိုရန် မြောက်ပိုင်း New England ဒေသမှာနှင်းတွေကျပြီးတော့ရေတွေပါခဲကုန်ပါတယ် Minnesota North Dakota နဲ့ South Dakota ပြည်နယ်တွေကတချို့အပိုင်းတွေမှာတနင်္လာနေ့ကနှင်းတွေထူးထူးတရဲကျခဲ့တဲ့အတွက်နှစ်တစ်ကူပွဲဆင်းရဲကြမဲ့လူတန်းနဲ့ချီတို့အခက်တွေ့နေရပါတယ်နှင်းမုန်တိုင်းကအရှိတ်ဘက်ကိုရွေ့ရှားနေပြီးတော့တနာရီကီလိုမီတာ80လုံးနဲ့လေပြင်းတွေတိုက်ခတ်နေတာကြောင့် Michigan, Ohio နဲ့ New York ပြည်နယ်တွေမှာလျှက်စင်မီတွေပြတ်တောက်ခဲ့ပါတယ်ပြည်ကရက်သတင်းမှတ်မှာ Pacific အနောက်မြောက်ပိုင်းကနေစပြီးတော့တိုက်ခတ်လာတဲ့ဒီမုန်တိုင်းကြောင့် California မြောက်ပိုင်းမှာတပေခွဲကျော်တဲ့အထိနှင်းတွေခဲ့တာပါဒီမုန်တိုင်းကြောင့်ပဲ Texas, Oklahoma နဲ့ Nebraska ပြည်နယ်တွေကဒေသတချို့တွေမှာနှင်းတွေကျနေချိန်မှာတော့ California တောင်ပိုင်းနေရာတချို့မှာမိုးတဲထန်စွာရွာသွန်းခဲ့တာလည်းဖြစ်ပါတယ
်အရှရှိပိုင်းဒေသအချို့မှာတော့2019ခုနှစ်ကုန်လုံး2020နှစ်တကူကူးပြောင်းသွားပြီဖြစ်ပါတယ် Australia နိုင်ငံ Sydney စိတ်ကမ်းမှာတော့နှစ်စဉ်လလူပြုလုပ်နေကြနှစ်သစ်အကူးပြောင်းမီရှူမီပန်းတွေဖောက်လွှတ်ကျူဆူခဲ့ကြပါတယ်Australia နိုင်ငံအဝန်တော်မီကြောင့်မလို့မီရှူမီပန်းအစီအစဉ်မလုပ်ဖို့ကန့်ကွက်မှုတွေရှိတာမလို့တချို့နေရာတွေမှာတော့မီရှူမီပန်းဖောက်လွတ်တဲ့အစီအစဉ်တွေဖြတ်ခဲ့ပြီးမြေ Sydney စိတ်ကန်းရေဘောကနေပြီးတော့မီရှူလွတ်မဲ့အစီအစဉ်ကတော့ဘေးအန္တရာယ်ကင်းရှင်းတယ်ဆိုပြီးတော့သူတို့ဆက်လုပ်ဖြစ်တာပါ Pacific ကျွန်းနိုင်ငံတစ်ခုဖြစ်တဲ့ Kiribati ကျွန်းနိုင်ငံဟာ2020ခုနှစ်ကိုပထမဆုံးကျူတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်ဒီနှစ်တကူအဦးဆုံးကျူတဲ့နောက်ထပ်ကျွန်းနိုင်ငံဖြစ်တဲ့ Samoa မှာတော့မြို့တော် Apia ကိုလွှမ်းခြုံမြင်နေရတဲ့ Vieira တောင်ပေါ်ကနေပြီးတော့နှစ်တကူချင်းတကောင်ရံမှာမီရှူမီပန်းတွေပြတ်ဖောက်ပါတယ်ဆာမူအာမှာတော့ခုပြီးခဲ့တဲ့နှစ်ဟာဝမ်းနည်းစရာအမှတ်တရတွေဖြစ်ခဲ့ပါတယ်။ဝက်သက်ကူးစက်ယောဂါကြောင့်2019ခုနှစ်အကုန်မှာပဲ81ဦးသေဆုံးခဲ့ရပါတယ်။အများစုကတော့9နှစ်အောက်ကလေးငယ်တွေဖြစ်ပါတယ်။နယူးဇီလန်နိုင်ငံမှာလည်း2020နှစ်တကူကျူဆူလိုက်ပြီးဖြစ်ပါတယ်။မြို့တော်အော့ကလန်ကိုလွှမ်းခြုံမြင်နေရတဲ့ Sky Tower ကနေပြီးတော့မီရှူမီပန်းတွေပြတ်ဖောက်ခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့လူပေါင်းထောင်နဲ့ချီပြီးတော့ဒီချမ်းချမ်းအေးအေးမြို့လေလမ်းမတွေပေါ်မှာပြည့်နှက်နေပြီးတော့နှစ်တကူဖို့အတွက်ကျူပြီးတော့ပြင်နေကြပါပြီ။ဟောင်ကောင်မှာတော့ဒီမိုကရေစီရဲ့ဆန္ဒပြကြီးတက်လှုပ်ရှားမှုတွေရှိနေတာမို့လို့လုံခြုံရေးစိုးရိမ်ချက်နဲ့နှစ်ဆင့်လုံနေကြဗစ်တိုးရီးယားစိတ်ကန်းကမီရှူမီပန်ဖောက်မဲ့အစီအစဉ်ကိုဖျက်သိမ်းထားပါတယ်။တရုတ်သမ္မတရှီကျင်းပင်ရဲ့နှစ်သစ်ကူမေကွန်းနဲ့မှာတော့ဟောင်ကောင်ကျွန်းပြန်လည်တည်ငြိမ်ရေးအတွက်တိုက်တွန်းလိုက်ပြီးတော့သဟဇာတာရှိပြီးတော့ငင်းညံ့တဲ့လူမှုဝန်ကျင်ဟာဟောင်ကောင်အတွက်အရေးကြီးတယ်ဆိုပြီးတော့ပြောဆိုသွားခဲ့ပါတယ်ခင်ဗျာ
။အင်္ဂါညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုသားညုံတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website မှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုရင်းစုံထိတ်တန့်ရောက်သတင်းလွှာတွေကရခိုင်ဘက်ကစစ်ရေးအခြေအနေသတင်းတွေကိုတင်ဆက်ပေးကြပါတယ်။ရခိုင်ပြည်နယ်မောင်းတော်ကြိုဆိုရေးစခန်းကိုသွားတဲ့ကုန်းလန်းပို့ဆောင်ရေးရင်မောင်း16ဦးကို AA တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ကနေပြီးတော့ရသေးတောင်မြို့နယ်အတွင်းမှာရေရင်ပေါ်ကနေဒီကနေ့ဖမ်းဆီးသွားတယ်လို့တပ်မတော်ဘက်ကပြောပါရတယ်။ AA တပ်ဖွဲ့ဘက်ကတော့ဒီဖြစ်စဉ်ကိုမသိရှိရသေးဘူးလို့ပြောပါရတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရတယ
်။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်စစ်တွေဘူးဒီတောင်ကိုပြေးဆွဲနေတဲ့အောင်သဝန်ခုနှစ်ရေရင်ပေါ်လိုက်ပါလာတဲ့ပို့ဆောင်ရေးဝန်ကြီးဌာနကကားဒရိုက်ဘာ16ဦးကိုဒီကနေ့မွန်းလွဲပိုင်းမှာအေရခိုင်လက်နက်ကင်ဖွဲ့ကဖမ်းဆီးသွားခဲ့တယ်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်မူဘူမူကျုပ်စော်မင်းထွန်းကပြောပါရယ
်ဒီနေ့မှာတော့ပြည်သူ့ရေကြောင်းပို့ဆောင်ရေးဌာနနဲ့အောင်တကုံခွန်ခီးတဲ့ဒီရေရင်ကဒီပဲရှိစက်ကုန်လိုက်ပါပြီစစ်ဒီစက်ကန်လေးဒီနေ့9နာရီခတ်ပါတယ်ဒီတော့မှလည်းကျွန်တော်7နာရီ25မှာပြန်ခတ်ပါတယ်အဲဒီမှာတော့ဒီတော့ရမြောက်ခဲ့အထူးကျောင်းနဲ့အုပ်ကိုကြားထဲမှာဒီနေ့လေတနားရီလောက်ကအေကျမ်းပတ်တောင်းကလေးအရခု10လောက်ကဆက်လို့ခုနှစ်ခင်းနဲ့လိုက်လာပြီးရေရင်ကိုရက်တန်တယ်ကျွန်တော်ရေရင်ပေါ်မှာပါလာတဲ့မောင်တော်ဒေတာနဲ့လည်းလက်ခံနေရာချထားရေးလုပ်ငန်းတွေမှာအဆုံးပြုဖို့ရုပ်ပြုမှုသမ္မတနိုင်ငံကလူထမ်းထားတဲ့ရေ20ကြီးမောင်းတွေပေါ်ကကပ္ပရာလိုက်ပါလာတဲ့ဒီလိုဒုတိယကြီးကြပ်ရေးမှုတူပါဝင်ဒီလိုရေမောင်း16ဦးကိုဖမ်းဆီးခေါ်ဆောင်သွားတဲ့အဖြစ်ဖြစ်ခဲ့ပါတယ
်ဖမ်းဆီးခံရတဲ့ကားဒရိုက်ဘာ16ဦးဟာမောင်တော်မျိုးနယ်ကဒုက္ခသည်ကျူဆူရေးစခန်းကရင်မောင်းတွေဖြစ်တယ်လို့အနောက်ပိုင်းတိုင်းစစ်တပ်နဲ့ကြုတ်တမတော်ပြောခွင့်ရဘူမူကြီးဝင်းစောဦးကအခုလိုပြောပါတယ
်ခေါ်သွားတာတော့မှန်တယ်နော်ကုန်းနဲ့တူပို့ဆောင်ရဝန်ထမ်းတွေသူတို့ကဟိုဘက်သာဖို့ကောင်းလို့ငါဖူရားတို့ဘက်မှာသူတို့ပြန်တဲ့လက်ခံရေးကျူဆူရေးစခန်းပါဟုတ်လားပြန်ဝင်လာတဲ့အဖွဲ့တွေကိုလိုက်ပို့ဖို့ဆိုပြီးတော့မှဟိုမောင်းပဲရင်မောင်းတွေသွားပြီးတော့မှအလဲလဲလုံးနဲ့ရင်မောင်းတွေခါးတွေကိုခန်းပြီးတော့ခေါ်သွားတာတခြားဦး
ကားဒရိုက်ဘာ16ဦးဖမ်းဆီးမှုနဲ့ပတ်သက်ပြီးအေအေပြောခွင့်ရခိုင်တုခကိုဆက်တွယ်မေးမြန်းရမှာတော့ဒီဖြစ်စဉ်ကိုမသိရှိသေးဘူးလို့ပြောပါတယ်
တဲ့နဲ့ပတ်သက်ပြီးတော့ကျွန်တော်စီကတော့ဘာမှဒီဟိုအသေးစိတ်ကြောင်းချလာတာတော့မရှိသေးဘူးဗျကျွန်တော်ထင်တာကတော့လေအခုကျွန်တော်တို့ဒီစစ်ဖြစ်နေတဲ့နေရာမှာနော်စစ်ဖြစ်နေတဲ့ဒေသကိုအပြင်ကဒီမျက်နှာစိမ့်တွေနော်အုပ်စုလိုက်နေပြီးတော့ရောက်လာလို့ရှိရင်တော့ဒါလုံခြုံရေးလိုအပ်ချက်အရာကိုစစ်ဆေးတာတွေတော့ရှိနိုင်တယ်ဗျ
ရခိုင်ပြည်နယ်တွင်းအစိုးရနဲ့သက်ဆိုင်တဲ့ဝန်ထမ်းတွေကိုအေအေဖွဲ့ကနေမကြာခဏဖမ်းဆီးမှုတွေရှိနေတာပါ ပြီးခဲ့တဲ့ဒီဇင်ဘာ24ရက်နေ့မှာဗူဒီတောင်မြို့နယ်တောင်မဆာစခန်းကလာဝကလက်ထောက်ညွှန်ကြားရေးမှူးဦးတင်မျိုးအောင်နဲ့လာဂျူတူလာဝကရာရှိနှူးအပေါင်း3ဦးကိုအေအေဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့ကလည်းရတိတောင်မြို့နယ်မေယူမြစ်တွင်အများရည်ရင်တစည်းကိုအေအေဖွဲ့ကနေတားဆီးစစ်ဆေးပြီးရည်ရင်ပေါ်ပါလာတဲ့တမရော်ဒါရဲနဲ့အစိုးရဝန်ထမ်းစုစုပေါင်း16ဦးကိုဖမ်းဆီးသွားခဲ့တာဖြစ်ပြီးတော့အခုချိန်ထိလည်းသူတို့ကိုပြန်မလွတ်ပေးသေးပါဘူး။စီရေပတိပကပြင်းထန်နေတဲ့ရခိုင်ဒေသမှာတမရော်ဘက်ကရောအေအေရခိုင်လက်နက်ကန်အဖွဲ့ဘက်ကပါတင်္ကာမကင်းဖြစ်တဲ့သူတွေကိုအပြန်အလှန်ဖမ်းဆီးမှုတွေပြုလုပ်နေပါတယ်ခင်ဗျာ
။ဒါကတော့ဒီကနေ့အေအေစစ်တပ်ကနေပြီးတော့ရင်မောင်း16ဦးကိုဖမ်းဆီးခဲ့တဲ့မောင်တော့ကအခြေအနေသတင်းနိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တဆက်တည်းပါပဲရခိုင်ပြည်နယ်အတွင်းမှာစစ်တပ်တပ်ဆွဲထားတဲ့ကြောက်တော်မျိုးတွေကပြစ်ခတ်မှုသတင်းကိုတင်ပြချင်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်မတော်ဘက်ကတပ်ဆွဲထားတဲ့ကြောက်တော်မျိုးထဲမှာမနေ့ညတုန်းကပစ်ခတ်မှုဖြစ်ပွားခဲ့ပြီးတော့အမျိုးသမီး2ဦးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီပစ်ခတ်မှုတွေအတွင်းမှာအပြက်စီးတွေရှိခဲ့တယ်လို့မျိုးကန်တွေလည်းကြောက်လန့်တကြားဖြစ်နေကြပါတယ်။သတင်းအပြည့်အစုံကိုတော့ VOA သတင်းတောက်ကိုတက်နိုင်ကသတင်းပေးပို့ထားပါတယ်။
ရခိုင်မြောက်ပိုင်းကကြောက်တော်မျိုးတွေမှာမနေ့ကည9နာရီလောက်မှာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုင်းတွေထွက်ပေါ်လာပြီးကြောင်းဆရာမတူဦးနဲ့အမျိုးသမီးတူဦးဒဏ်ရာရရှိခဲ့တယ်လို့ကြောက်တော်ဒေသခံကိုကျော်လတ်မင်းကပြောပါတယ်။
ဟုတ်ကဲ့ပါဒီကျွန်တော်ကြောက်တော်မှာမနီးကဒီဒီဇင်ဘာ3ရက်နေ့ညနေခန္ဓာကြီးမစီကလက်နှက်ငွေတွေတိတိတော့လက်နှက်ကြီးတွေပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်အဲ့ဒီဖြစ်ပွားခဲ့မှုနဲ့အမျိုးသမီး2ဦးဒဏ်ရာရှိပါတယ်အမျိုးသမီးကြီးတူရဲ့ကြောက်ဒီပညာရေးဌာနကကြောက်ဆရာမတူရဲ့ဒါပေါင်မတူရပါတယ်ပြီးတော့ဒါပေါ့ဒီဖက်ရင်ဖက်မာတူဒဏ်ရာရပါတယ်ပြီးတော့ဒီပြစ်ချင်းဆုံးရှုံးမှုတွေအင်းတွေမှာအများကြီးတိုက်ခိုက်မှုတွေရှိပါတယ်ပြီးတော့ဒီတောက်တုံမြို့နယ်အုပ်ချုပ်ရေးမှူးကင်ကော်မရှင်ရုံးကလေးပြစ်စီဆုံးရှုံးမှုတွေရှိပါတယ်ဗျဒီဒဏ်ရာရတဲ့အမျိုးသမီးမျိုးအချင်းတွေတော့ဒီစီယုံကစေကူတာပြီးတော့မိမိအိမ်မှာအနားယူကိုထိုင်ထားပါတယ်ဗျအခုလောလောဆယ်အချင်းတွေတော့တက်တော့တက်စားပါတယ်ဗျလုံချုံမှုကတော့ဗျကျွန်တော်တို့မှာတော့ဒီကလေးကအစဒီအိမ်အောက်မှာဝက်ပြီးတော့တနေ့တညလုံးဒီမိုးလင်းစီဒီမြေပြင်မှာမြန်မာပြည်တို့အိမ်နေကြပါတယ်ဗျာဒီလူဆုံမှုအခြေအနေကိုသိပြီးတော့
မနေ့ကကြောက်တော်မျိုးတင်ပြစ်ခတ်မှုဟာရခိုင်လက်နက်ကန်အဖွဲ့နဲ့တိုက်ပွဲဖြစ်ပွားတာမဟုတ်ဘဲတပ်မတော်ဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့တစ်ဖက်သားပြစ်ခတ်နေတာဖြစ်တယ်လို့အေအေပြောခွင့်ရခိုင်ဒုခကပြောပါတယ
်ကျွန်တော်တို့နဲ့တိုက်ပွဲဖြစ်တာလုံးဝမရှိဘူးအဲ့ဒါမြန်မာစစ်တပ်ဘက်ဟိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်တာရှိတယ်လို့သိရတယ်ဗျာအော်မနေ့ကဒီဘူးဒီတော်ဖဲမှာလည်းရန်တမ်းပြစ်ခတ်မှုတွေကိုလုပ်တာရှိတယ်ပြီးလို့ရှိရင်ဒီသေးတော်ဖဲမှာလည်းရန်အဲ့လိုမျိုးရန်တမ်းပြစ်ခတ်တာရှိတယ်ကျင်းဒီမင်းပြမျိုးနေဖေးမှာလဲဒီမြန်မာစစ်တပ်ဘက်ကနေပြီးတော့မင်းကဒီမနေ့ပိုင်းမှာသူတို့ရန်တမ်းပြစ်ခတ်မှုတွေကိုလုပ်တာရှိတယ
်ဒါအပြင်တပ်မတော်ဘက်ကဘူးဒီတောင်ရတိတောင်မင်းပြမျိုးနေတွေမှာလဲတစ်ဖက်သားပြစ်ခတ်မှုတွေရှိနေတယ်လို့ပြောပါတယ်တပ်မတော်သတင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဘူမှုရှုပ်စုံမင်းထွန်းကတော့ကြောက်တော်ပြစ်ခတ်မှုဟာလုံခြုံရေးယူနေတဲ့တပ်မတော်သားတွေကိုအဲအဖက်ကလာရောက်ပြစ်ခတ်တာဖြစ်တယ်လို့ပြောပါတယ
်ဟောမှာမနေ့ပိုင်းတော့ဇာမောင်သားကိုမြက်ခွန်လာရောက်တဲ့နောက်မှာရှင်းလာပြီအော်ဒီရန်ကားကလောက်ကတောင်ပရလုံလုံးကြီးပြီးတော့ဖွဲ့တယ်ဘာရောက်ပြခတ်တာရှိတယ်။အဲညပိုင်းမှာလည်းကျွန်တော်တို့9နာရီတော့ကျွန်တော်လောက်ကနေပြီးတော့ကျွန်တော်တို့ဒါ7နာရီလောက်ပြီးဒီကျွန်တော်တောက်တော်မှာမြို့လုံးကြီးလေးယူနေတဲ့အဖွဲ့ကြီးပေါ့။ဒီလိုမျိုးယူရမနေ့ကအဖွဲ့တွေကိုတက်တာဖွဲ့ရောဒီရက်တရားတော့ကျွန်တော်လက်ငယ်ပြခတ်ခဲ့တာရှိဒီကဲဒါရရှိမှုလို့ရှိပါ
အခုလိုတစ်ဖက်နဲ့တစ်ဖက်ပြန်လည်ဆွဆွပြောဆိုရင်ထိခိုက်မှုတွေဆက်လက်ဖြစ်ပေါ်နေတဲ့ကြောက်တော်မျိုးနဲ့တွင်မှာတော့တပ်မတော်ကစာတင်ကြောင်းတွေနဲ့ဘာသာရေးအဆောက်အုံတွေမှာခုချိန်ထိတက်ဆွေးထားတယ်လို့ကြောက်တော်မျိုးနဲ့ပြည်သူ့လွှတ်တော်မှဦးထွန်းဝင်းကပြောပါတယ်
။ဘာသာရေးအဆောက်အုံတွေတို့ပြီးတော့ကလေးတွေစာတင်တဲ့စာတင်ကြောင်းတို့ဆိုတာအေးဒါစစ်မင်းနဲ့ဘာမှမဆက်ဆက်တဲ့နေရာတွေဒါဘလို့မှဒီလိုနေရာမျိုးတွေမှာလာရောက်နေထိုင်နေဆိုတာကဘလို့မှကျွန်တော်တို့ဒါမဖြစ်တဲ့နေရာတွေပေါ့ဒါစစ်သက်ဆိုင်ရာမှာလည်းဒါကတော့ဒါရှိပါလိမ့်မယ်နော်သူ principal တွေပါရှိပါလိမ့်မယ်လူတွေမှာရှိတဲ့ကျောင်းပတ်တွေကလည်းမနေရှိတော့ပဲတော့ဟိုရွာပြင်ရတဲ့အချိန်မျိုးတွေဖြစ်လာကြတယ
်ကျောက်တော်မှာရှိတဲ့စာတင်ကျောင်းတွေနဲ့ဘုံကြီးကျောင်းတွေဟာလုံခြုံရေးအတွက်ရှက်ရှာကြတာကြောင့်တက်တွေရှက်ထားရတာဖြစ်တယ်လို့ဘုံမှုရှုပ်စုံမင်းထွန်းကပြောပါတယ
်အဲဒီမှာရှိတဲ့ကျွန်တော်တို့ဒီဘုံကျောင်းတစ်ခုရှိတာဘုံကျောင်းသားလေးမှာဒါအဲဒီနေရာနဲ့ကျွန်တော်တို့ရုပ်ဝင်ထွက်မှာရှက်ရှာနေရဖြစ်တော့လည်းအဲဒီနေရာလေးမှာကျွန်တော်လုံခြုံရေးနေရာရှိတယ်ဒီအခါကကျောင်းရဲ့ဒီမှာလည်းနေရာကြီးနေရာရှိတယ်အဲ့ဒီနေရာကိုပြခတ်တာဖြစ်ပါတယ်။ဒီကဘီလီပြခတ်ပြီးရင်တော့လည်းဒီကနဲ့ဒီသားကံဒီကိုကျန်တာတဲ့ဒီအာဂန်လေးနဲ့ကျန်တဲ့သူတွေကတော့သမောကြီးလိုက်တော့နေကြပါဘူး။ဒါတွေကတော့ကြီးကြီးမှချပွားမှုကတော့ဘူးတယ်။ဒါမှလည်းအနေနဲ့ရှိပါတော့ကြောက်ရောက်ကမ်းပါလေအနေနဲ့ရှိပါတယ်။
အခုလို AA ဖွဲ့နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေဖြစ်ပေါ်နေတာဟာမြို့ပေါ်ရပ်ကွက်တွေထိကျပြန့်လာတာကြောင့်ဒေသခံပြည်သူတွေရဲ့လုံခြုံရေးဟာဘယ်နေရာမှမရှိတော့ဘူးလို့လည်းဦးထွန်းဝင်းကပြောပါတယ်ကျောက်တော်မြို့နယ်အတွင်းမှာပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့ကလည်းမြို့တွင်းမှာတက်ဆွေးထားတဲ့အစိုးရတပ်နဲ့အဖွဲ့တို့ပြစ်ခတ်မှုဖြစ်ပေါ်ပြီးအရသာ၄ဦးဒဏ်ရာရရှိခဲ့ပါတယ်။အခုလိုနှစ်ဖက်တိုက်ပွဲတွေအတွင်းမှာအရသာထိခိုက်ဒဏ်ရာမှုတွေသေဆုံးသူတွေရှိလာတိုင်းမှာလည်းအစိုးရတပ်နဲ့အဖွဲ့တို့တစ်ဖက်နဲ့တစ်ဖက်ပြန်လည်ဆွတ်ဆွေးနေကြတာလည်းဖြစ်ပါတယ်။
ကိုတန်နိုင်ပါရှင်ရခိုင်ပြည်နယ်ဘက်ကစီးရဲသတင်းတွေအပြီးမှာတော့2019ခုနှစ်အတွင်းကဘာတဝမ်းဆန္ဒပြခဲ့ကြတာတွေကိုတုံ့သက်ချက်သတင်းလွှာတင်ဆက်ပေးခြင်းပါတယ်။မကြခင်ကုန်ဆုံးတော့မဲ့2019ခုနှစ်အတွင်းဟောင်ကောင်ကနေချီလီအထိဆူဒန်ကနေအီရန်အထိအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပါတယ်။နိုင်ငံပေါင်းတရာစင်ကျော်မှလူလူတွေလမ်းပေါ်ထွက်ပြီးတော့သူတို့ရဲ့မကျေနပ်ချက်တွေကိုဆန္ဒဖုတ်ထုတ်ဖော်ခဲ့ကြတာမှာတော့အောင်ပြေမှုရခဲ့တာတွေလည်းရှိပါတယ်။ကုံဆုံးတော့မဲ့2019တနှစ်တာကာလအတွင်းဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးကုလသမဂ္ဂဆိုင်ရာ VOA သတင်းတောက် Margaret Bersha ရေးထားတဲ့နှစ်ကုံအထူးဆောင်မကိုတော့ကိုဝင်းမင်းပြောပြပေးပါရှင်
။ပြင်သစ်မှာဆန္ဒပြသူတွေရောင်ပြန်ဝါရောင်အင်ဂျီတွေဝတ်ပြီးဝင်းငွေတိုးပေးဖို့နဲ့ကုန်စည်နှုန်းချပေးဖို့တောင်းဆိုခဲ့ကြပါတယ်။ဆူဒန်မှာလည်းအနှစ်40ကြာရှည်အုပ်ချုပ်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်သူအာဏာရှင်ကိုဖြုတ်ချခဲ့ပါတယ်။ဟေတီမှာဆိုရင်လည်းသမရနှုတ်ဆက်ပေးဖို့နဲ့လက်စားတဲ့ရာရှိတွေကိုရေးယူပေးဖို့တောင်းဆိုခဲ့ပါတယ်။ဟောင်ကောင်မှာဆိုရင်တရုတ်အာဏာပိုင်တွေရဲ့တန်တရားတရားခံလွှဲပေးရေးဆော့ဖက်မှုကိုစဆန့်ကျင်ခဲ့ပြီးဒီမိုကရေစီပိုရဖို့ဆက်တောင်းဆိုခဲ့ပါတယ်။ဆွေဒင်ကကဘာကျော်အကြောင်းသူဂရီတာသွန်ဘတ်ကလည်း
The older generation
လူသားဖြစ်တည်မှုအပေါ်ရင်ဆိုင်လာခဲ့ရတဲ့ပြဿနာတွေကအကြီးအမားဆုံးပြဿနာကြီးကိုအရင်မျိုးဆက်တွေမဖြေရှင်းနိုင်ခဲ့ပါဘူး
။အခုလိုကျောင်းသူလေးကတောင်လမ်းပေါ်ထွက်ပြီးကဘာကြီးကိုလူကြီးတွေလိမ့်လိမ့်မမာစောင့်ရှောက်ပေးဖို့တုံ့တင်လိုက်ပါတယ်။အီရတ်၊လေဘနွန်၊အီကွေဒေါ်နိုင်ငံတွေအပါအဝင်အီရန်နဲ့အခြားနိုင်ငံတွေလမ်းပေါ်မှာလည်းပြည်သူတွေကတော်လောက်ပါပြီ။လုံနေကြတိုင်းဆက်လုံနေတာတွေကိုပြောင်းသင့်ပြီးလို့ကြွေးကြော်ခဲ့ကြပါတယ်။ကုလသမဂ္ဂတွေ့ရင်မှုချုပ်အန်တိုရီယိုဂူတရက်စ်ကလည်းပြည်သူတွေရဲ့တကယ်ပြဿနာတွေကိုနားထောင်ပေးဖို့အစိုးရတွေကိုအခုလိုတောင်းဆိုလိုက်ပါတယ်။
It is clear that there is a growing
တာမန်ပြည်သူတွေနဲ့နိုင်ငံရေးဩဇာအာဏာကြီးသူတွေအကြားယုံကြည်မှုမဲ့တာပိုဆိုးလာနေတာနောက်ဒီလူမှုရေးစီးနှောင်မှုတွေအပေါ်ကြာရောက်လာတဲ့အနေအထားမြင့်မားလာနေတာတွေကတိတာထင်ရှားနေပါတယ်။ကမ္ဘာကြီးအနေနဲ့ကမ္ဘာလုံးဆိုင်ရာပြောင်းလဲမှုနဲ့နည်းပညာသစ်တွေနဲ့နဗန်းလုံးနေရတာကြောင့်လူမှုအတိုင်းဝိုင်းတွေအတွင်းမညီမျှမှုတွေလည်းပိုတိုးလာနေပါတယ
်။ဒီတောင်းဆိုမှုပေါ်တချို့အစိုးရတွေကကောင်းကောင်းဖြေရှင်းခဲ့ပေမဲ့တချို့ကတော့အာဏာဆက်ထင်းရေးပြင်းပြင်းထန်ထန်နှိပ်ကွပ်ခဲ့ပါတယ်။အီရန်နဲ့အီရန်မှာဆိုရင်ယာကနန်းတွေနဲ့ခြိတဲ့ဆန္ဒပြသူတွေဟာရက်စက်တဲ့လုံခြုံရေးတပ်တွေရဲ့လက်ထဲမှာတပ်ဖြတ်ခံခဲ့ရပါတယ်။တချို့ဆန္ဒပြသူတွေကလုံးဝငြိမ်းချမ်းစွာဆင်နွှဲခဲ့ကြပေမဲ့ပြင်သစ်ချီလီ၊အီကွေဒေါ၊ဘိုလီးဗီးယားနဲ့ဟောင်ကောင်မှာတော့ဖြစ်စည်းလူရတာတွေရှိခဲ့ပါတယ်။ Human Rights Watch အဖွဲ့ကကုလသမဂ္ဂဆိုင်ရာညွှန်ကြားမှု Louis Chabonnet က
They have a right to peacefully protest.
သူတို့အနေနဲ့ငြိမ်းချမ်းစွာဆန္ဒပြခွင့်ရှိပါတယ်။အစိုးရတွေဘက်ကတော့ကန်ဆိုးစွာပဲပေါ့လေဖြစ်ရများစွာမှာအင်အားအလွန်အကျွံသုံးတာတွေမတရားဖမ်းဆီးတာတွေတခါတလေတပ်ပစ်တာတွေရှိလာနေပါတယ်ဒါတွေကဥပဒေမဲ့လုပ်တာပါဒီဆုံးဖြတ်ချက်တွေနဲ့တပ်ဖြတ်မှုတွေလုပ်ခဲ့တဲ့တာဝန်ရှိသူတွေကိုအရေးယူသင့်ပါတယ်တစ်ချိန်တည်းမှာပဲဆန္ဒပြသူတွေဘက်ကလည်းတာဝန်တိတိပြုမှုဆက်ဆံသင့်ပါတယ
်ဒါပေမဲ့ဆန္ဒပြသူတွေကြားတူညီတာတစ်ခုကတော့သဘောထားပြောင်းသွားတာပ
ါ The main thing that we see in many of these
ဒီဆန္ဒပြပွဲအများပြားမှာအဓိကတွေ့ရတာကလူတွေဆက်ပြီးတော့ကြောက်ရွံ့မှုမရှိကြတော့တာပါလူတွေအနေနဲ့လမ်းမတွေပေါ်ထွက်ဖို့နဲ့နိုင်ငံရေးသမားတွေကိုဝေဖန်ဖို့မကြောက်ကြတော့ပါဘူးရင်းနှုံးကတော့ဒါကပြောတော့မပြောရတဲ့ကိစ္စပါ
ပမောက္ခဒီဝါချေကဆက်ပြီးဒီဖြစ်ရအများစုမှာနိုင်ငံရေးသမားတွေအနေနဲ့ပြည်သူအားကိုကြောက်လန့်ခဲ့ကြတယ်ဒီအားကအားကောင်းတဲ့လူမှုအကွင့်ရက်ကနေစူးစိခဲ့တာဖြစ်တယ်လို့ဒီဆက်သွယ်ရေးကွန်ရက်ကိုဖျက်လိုက်တာနဲ့အားနည်းချက်တော့ရှိသွားနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့ Human Rights Watch ကချာဘွန်နူးကတော့
Governments have realized it
ဆန္ဒပြသူတွေစူးစိရအများကြီးခက်သွားအောင်အင်တာနက်ပိတ်တဲ့နည်းနဲ့လုပ်နိုင်တာကိုအစိုးရတွေဘက်ကပိုသိလာပါတယ်။ဒါပေမဲ့သူတို့ဆက်စုဝေးနိုင်သေးတာကိုတွေ့နေရပါတယ်။သူတို့ကိုတားလို့မရနိုင်ပါဘူ
း။အခုလိုနှစ်သက်2020ခုနှစ်ကိုချီးကပ်လာချိန်မှာလူမှုကွန်ရက်ကလှုံ့ဆော်နိုင်တဲ့ဒီဆန္ဒပြပွဲတွေရော့သွားမဲ့လက္ခဏာတွေတော့မတွေ့ရသေးပါဘူးခင်ဗျာ
ကိုဝင်းမင်းပါရှင်တင်းနာညာချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲသောရရှင်များရှင်စောင်းနှင်းနေဝေးတဲ့ဒီနှစ်တစ်ကူရာသီရောက်တဲ့ချိန်တိုင်းမှာရာသီကိုခန်းစားရေးဖွဲ့ထားတဲ့တေးတချင်းလေးတွေနှစ်တစ်တေးတချင်းတွေနဲ့ဖြောပြပေးနေပါတယ်ဒီနေ့တော့အေးဝီတောင်းတီဆိုထားတဲ့အလွမ်းနှစ်ကူဆိုတဲ့တေးတချင်းလေးနဲ့ဖြောပြပေးလိုက်ပါတယ်ရှင်နားဆင်ကြရအောင်ပါ
December 2020
ya di chin ma ba ma shi me chit tu nong go ma ha tan da ne ne ko ku chang ke le nga yin ma ro hao tai ba be a lu jo jo sa ni ya nga ha jao ya ma yi mi ke me shi me ni ya ma sa ne ne tu lo ni nga nya chin na du mi la ku chin nga ye pe na ma shi ao che song ye pyan na ke bo paw ni mi de cha ye la yin dai ma nga sit the ma min go ma ye ta ta ta
nai zin ji ye cha mi so ni do
တောင်းတီဆိုထားတဲ့အလွမ်းနှစ်ကူဆိုတဲ့တေးသချင်းလေးကို VOA ရဲ့သောရရှင်နေနှိမ့်ချကြလိမ့်မယ်လို့မျှော်လင့်ပါရရှင်။မကြခင်အချိန်ပိုင်းမှာပဲ2019နှစ်ကုန်လို့2020နှစ်တစ်ကူကူးပြောင်းတော့မယ်ပျော်ရွှင်စရာနှစ်တစ်ကူကာလမှာ VOA ရဲ့သောရရှင်နေနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုယ်စိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေလို့ VOA ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ကိုစားဆုမွန်ကောင်းတောင်းပေးလိုက်ပါရရှင်။မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်း나이ဝက်မှာတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မနဲ့အတူအပတ်စဉ်ထုတ်လင်းပေးနေကြကဏ္ဍဖြစ်တဲ့အင်္ဂါညဓာတ်ရည်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လင်းပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော့ရှင်များရှင်။မြန်မာစံတော်ချိန်ည9နိုင်ခွဲရှိပါပြီ2019ခုနှစ်ဒီဇင်ဘာလ31ရက်အင်္ဂါညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 kHz 15953ညလှိုင်းဒိုမီတာ25 kHz 11803ညလှိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒုတိယပိုင်းနိုင်ဝက်မှာတော့အမေရိကန်နိုင်ငံရေးကြောင့်သတင်းဆောင်မနဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြအင်္ဂါညဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ဦးသိန်းထိုင်ဦးတင်ဆက်ထားတဲ့အမေရိကန်နိုင်ငံရေးအကြောင်းနှားဆင်ကြရအောင်ပါရှင
်။နျူကလ িয়ার ရေးဆွေးနွေးမှုတွေပြီးခဲ့တဲ့ဖေဖော်ဝါရီလကလေးကရပ်တန့်နေခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုဘက်ကနှစ်မကုန်ခင်ပြည်လျောင်းလိုက်လျောတာမျိုးမလုပ်ဘူးဆိုရင်အားသင့်သွားစေမဲ့ခရစ်စမတ်လက်ဆောင်ပေးမယ်ဆိုပြီးမြောက်ကိုရီးယားဘက်ကချင်းချောက်ထားပါတယ်။အမေရိကန်သမ္မတအင်ဂျီရောဘက်ကလည်းမြောက်ကိုရီးယားဘက်ကအခြေအနေတင်းမအောင်ရှေ့တို့လုပ်နေမယ်ဆိုရင်တပ်မတော်နီလန်းအပြင်တခြားနီလန်းတွေနဲ့ဖြည့်ရှင်းသွားဖို့စဉ်းစားနေတယ်ဆိုပြီးတုံ့ပြန်ပြောဆိုပါတယ်။မြောက်ကိုရီးယားရွေးချမ်းကျင်သူတွေကတော့နျူကလ িয়ার ရေးဆွေးနွေးပွဲတွေတက်နေတဲ့အပေါ်မှာကင်ဂျွန်ဘက်ကစိတ်ပြက်လက်ပြက်ဖြစ်နေပုံရတယ်လို့ယုံကြည်ကြပါတယ်။တပ်မတော်ထရန့်ကတော့မြောက်ကိုရီးယားဘက်ကအင်အားသင့်သွားစေမယ့်လက်ဆောင်ဆိုတာနဲ့ပတ်သက်ပြီးအခုလိုဟာသားလို့တုံ့ပြန်ပြောဆိုပါတယ်။
Let's see. Maybe it's a nice present. Maybe it's a present where he sends me a beautiful vase.
ကြည့်ကြတာပေါ့။ကောင်းမွန်တဲ့လက်ဆောင်တစ်ခုဖြစ်ကောင်းဖြစ်မှာပါ။မစ္စတာလုံးကြီးစမ်းသပ်မှုတွေမလုပ်တော့ပဲကျွန်တော်အတွက်လှပတဲ့ပန်းအိုးတစ်လုံးပို့ကောင်းပို့မှာပေါ့။မဟုတ်ဘူးလား။ပန်းအိုးတစ်လုံးရကောင်းရမယ်။လှပတဲ့လက်ဆောင်တစ်ခုဖြစ်ကောင်းဖြစ်မယ်။ခင်ဗျားဘယ်လိုလုပ်သိနိုင်မလဲ
။ဒါပေမဲ့လည်းကျွမ်းကျင်သူတွေကတော့တမတာထရန့်အတွက်လှပတဲ့လက်ဆောင်မဟုတ်ပဲတာဝေးပြစ်မစ္စိုင်းတုံးကြီးစမ်းသပ်တာဒါမှမဟုတ်မြောက်နျူကလ িয়ার ဆန်သက်တာဒါမှမဟုတ်အာကာသတွေကိုဂျူရူပစ်တင်တာမျိုးတွေဖြစ်ကောင်းဖြစ်မယ်လို့သုံးသပ်ပြောဆိုနေကြပါလေ။တမ္ပရာထရန့်ရဲ့မျိုးသားလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်ကတော့တမ္ပရာနဲ့မြောက်ကိုရီးယားခေါင်းဆောင်ကြားပုဂ္ဂိုလ်ရေးရတန်တမန်ဆက်သွယ်ရေးထူထောင်ထားတာကိုတင်းငွေနေနေက ABC ရုပ်သံမှာချီးကျူးပြောဆိုသွားပါလ
ေ။ Kim Jong Un promised to denuclearize the Korean Peninsula.We want to hold him to that commitment. If he doesn't, we have other tools.
Korea Jongsoe ma nuclear လက်နက်ဖြတ်သိမ်းမှုကင်ဂျွန်အွန်းကကတိပေးထားပါတယ်။ဒီကတိအတိုင်းလိုက်နာတာကိုကျွန်တော်တို့လိုချင်ပါတယ်။မလိုက်နာဘူးဆိုရင် American ပြည်တော်စုဘက်ကအသုံးပြုနိုင်တဲ့တခြားနည်းလမ်းတွေရှိနေပါတယ်။နည်းလမ်းအလုံးကိုလိုအပ်တယ်လို့ကျွန်တော်တို့သုံးသွားမှာပါ
။ဒါပေမဲ့လည်း Robert O'Brien အပြင်အမျိုးသားလုံခြုံရေးအကြံပေးလုပ်ခဲ့ဘူးတဲ့ John Bolton ကလည်းမြောက်ကိုရီးယားဘက်က nuclear လက်နက်ရုပ်သိမ်းရေးကိုလုံးဝမဟုတ်ဘူးဆိုတာပြောဆိုထားသူတယောက်ပါ။တပ်တံရေးအရာခုတမျိုးဒေါ်ကြတမျိုးဖြစ်နေတဲ့တပ်တာထရန့်နဲ့ကင်ဂျုံအင်းတို့ရဲ့ဆက်ဆံရေးမှာလည်းတင်းမာမှုတွေရှိနေတာသိကြပါတယ်ရောဘတ်အိုဘရိုင်ကတော့မြက်ကိုရီးယားဘက်ကရွေးချယ်ရမယ့်ကိစ္စတွေကိုတပ်တာထရန့်ကပြောပြီးသားဆိုပြီး ABC ရုပ်သံကိုခုလိုပြောပါတ
ယ် He's got two paths in front of him. He's got a glorious path for the people of North Korea where they could become like South Korea.
မြက်ကိုရီးယားပြည်သူတွေဟာတောင်ကိုရီးယားပြည်သူတွေလိုအလွန်ချမ်းသာကျွယ်ဝပြီးကြီးပွားနိုင်တဲ့လမ်းကိုရွေးမလားအနာရှင်အုပ်ချုပ်မှုအောက်မှာပိတ်ဆို့ဒဏ်ခတ်ခံရပြီးအထူးကြံဖြစ်မဲ့တခြားလမ်းကိုရွေးမလားဆိုတာပါ
2019ခုနှစ်အတွင်းမြောက်ကိုရီးယားဘက်ကတာတိုပစ်ဒုံးကျည်နဲ့ရော့ကက်အမြောက်73ကြိမ်စမ်းသပ်ပစ်ခတ်ခဲ့ပါတယ်သမ္မတထရန့်ကတော့ဒီစမ်းသပ်ပစ်ခတ်မှုတွေအားလုံးဟာအလေးထားရလောက်အောင်ရေတကြီးကိစ္စတွေမဟုတ်ဘူးဆိုပြီးချော့ချော့ပေါ့ပေါ့ပြောဆိုထားကြပါခင်ဗျာ
သိမ်းထိုင်ဦးစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုသားညူဦးနဲ့အတူထုတ်လုပ်သူကိုအောင်အောင်တို့စီစဉ်တင်ဆက်ပေးမယ်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီကနေ့ညပိုင်းတဲအလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီတစ်နှစ်ကုန်ပြီးတော့နောက်တစ်နှစ်ကူးပြောင်းမဲ့အချိန်မှာ2020ခုနှစ်ရဲ့စင်ခေါ်ခြင်းနဲ့အလားလာကိုဆွေးနွေးတော့မှာဖြစ်ပါတယ်အခုဆိုရင်တော့2019ခုနှစ်ကုန်ပြီးတော့2020တဲကိုချဉ်းကပ်လာပြီးဖြစ်ပါတယ်2020ခုနှစ်မြန်မာနိုင်ငံအတွက်ကြုံနိုင်ရမယ့်ကြုံရနိုင်မဲ့ဒီစင်ခေါ်ခြင်းနဲ့အလားလာကောင်းတွေကိုကျွန်တော်တို့သုံးသပ်ဆွေးနွေးတော့မှာပါအဓိကပါဝင်ဆွေးနွေးပေးမဲ့ပင်တိုင်းဆွေးနွေးပေးမဲ့ပုဂ္ဂိုလ်နှုတ်ရှိပါတယ်တူကတော့ဒီ ABSTF ဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်လက်ရှိမြန်မာပြည်လေးလာသူဒေါက်တာနိုင်အောင်ဖြစ်ပါတယ်နောက်တူကတော့နိုင်ငံရေးဆောင်မရှင် NHK ရဲ့ဒီသတင်းဌာနကသတင်းအေးဒါတူလည်းဖြစ်ပါတယ်ကိုတီဟာဖြစ်ပါတယ်နှစ်ဦးစလုံးလေလိုက်ပုံမှာရှိပါတယ်ခင်ဗျာကျွန်တော်အရင်ဆုံးကိုတီဟာကိုဖိတ်ခေါ်ကြပါမယ်ခင်ဗျာကျွန်တော်တို့ပြောမယ်ဆိုရင်တော့2020ထဲမှာထူးထူးခြားခြားပြည်တွင်းထဲမှာဆိုရင်တော့ရွေးကောက်ပွဲပေါ့ပြည်ပမှာဆိုရင်တော့ကြုံနေရတဲ့ပြဿနာစိန်ခေါ်ချက်ဆိုရင် ICJ ICC ပါဝင်နိုင်ငံကဖိအားပါကျွန်တော်မေးချင်တာကကိုတီဟာအနေနဲ့ဒီ2020မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အရင်ဆုံးကျွန်တော်တို့စိန်ခေါ်ချက်တွေပေါ့နော်အကဲဆန်းချက်တွေကိုလည်းဆွေးနွေးကြပါလေ2020မြန်မာနိုင်ငံကြုံဝင်ရနိုင်တဲ့အကဲဆန်းချက်တွေတန်းပတ်သက်လို့ဘယ်လိုများသုံးသပ်မိပါလဲခင်ဗျာ
ဒီရတော့ရာဒီဘက်မှာဆိုလို့ရှိလို့ရေကောက်ဘွယ်ဒီကောက်ဘွယ်မတိုင်ခင်မှာကျွန်တော်တို့ဒီခြေကဥပဒေပြင်ဆင်ရေးပေါ့နော်ဆိုတော့ဒါတွေကတော့အဓိကပေါ့တိုးတိုးလေးပဲတခြားကျွန်တော်တို့ဒီအုပ်ချုပ်ရေးနဲ့ပတ်သက်တဲ့တက္ကနာအစီအစဉ်တွေလည်းကြီးထွားမလာဘူးလို့ကျွန်တော်တို့ပြောနိုင်ခြင်းမိသားပါအဲ့ဒီလိုဆိုတော့ကျွန်တော်တို့ဒီလာမဲ့ရေကောက်ဘွယ်အချို့ကိုကျွန်တော်တို့နိုင်ငံဆိုရှာမှုတွေရှိနိုင်တယ်အားပြိုင်မှုတွေရှိနိုင်တယ်ဒီနေရာမှာတော့ပြောရင်ကျွန်တော်တို့ဒီဘက်မှာခြေကဥပဒေရေးတက္ကနာတွေကလည်းအဲကျွန်တော်တို့အတုံးချကြပြလာနိုင်တယ်လို့အတုံးချတယ်ဖြစ်သွားမယ်ကိစ္စမျိုးလည်းရှိနိုင်ပါတယ်ဥပမာကျွန်တော်တို့ဒီဗစ်တိုးရီးယားကိစ္စလည်းတို့ကျွန်တော်တို့အဲ့ဒီလိုလွဲမားတဲ့ကြံစည်တွေပေါ့နော်ကျွန်တော်တို့အောက်ခြေမှာအလားတူကြံစည်တွေဟာလည်းကျွန်တော်တို့ဟိုကြီးထွားလာနိုင်တဲ့နေရာရှိတာဆိုတော့ဒါကပြည်တွင်းမှာကျွန်တော်တို့အဲနိုင်ငံရေးနဲ့အုပ်ချုပ်ရေးနဲ့တက်တက်ဖြစ်ဖို့ကြောင်းနေရတဲ့ဥတီနေပါတယ်ဒီမှာကျတော့ကျွန်တော်တို့ဒီအခု ICJ ပေါ့နော် ICJ ကနေပြီးတော့ကျွန်တော်တို့ပုံကျက်ချက်ထွက်လာခဲ့ရင်ပေါ့နော်ဆိုတော့ကျွန်တော်ဒီတော့ပါ PR ကလည်းဒီ website ဖြစ်လာမယ်လို့ကျွန်တော်မှတ်ပါတယ်။အဲဒီတော့ ICJ မှာတင်ထားတဲ့ကိစ္စကကျွန်တော်တို့လက်တော့အဲဒီ website တစ်ခုနဲ့ဆက်နေလို့ကျွန်တော်တို့ယူဆပါတယ်။အဲဒါဆိုဒါဒီသုံးချက်ချက်တရားရုံးကနေပြီးတော့စမ်းပါလိုက်မယ်ဆိုရင်ဒါကိုအသုံးပြုပြီးတော့ကျွန်တော်တို့ဒီဘက်ကနေပြီးတော့ကျွန်တော်တို့ PR website လုပ်လာဖို့ရှင်းလို့ကျွန်တော်အဲယုံကြည်ပါတယ်။ဆိုတော့ဒီလိုမျိုးရှိလာခဲ့လို့ဆိုရင်တစ်ခါလည်းဒီပါပါကျွန်တော်တို့ PR တွေဒါပါပိတ်ဆို့မှုတွေကျွန်တော်တို့အပြစ်တင်မှုတွေပေါ့နော်အဲ့လိုမျိုးရှိလာနိုင်တယ်ဆိုတော့ဒါရီကလည်းကျွန်တော်နိုင်ငံတကာဆက်ဆံရေးနဲ့ကျွန်တော်တို့ဒီလူမျိုးနယ်မှုပေါ်မှာလည်းအကျိုးဆက်ရမှုရှိတယ်ဆိုတော့ကျွန်တော်2020ကကျွန်တော်တို့ဒီအထူးအပြောင်းလဲပေါ့နော်ကျွန်တော်တို့ဒီနောက်ထပ်လာမယ့် NDR နောက်ထပ်စက်တမ်ဘာဥတော်လည်းရေးပေါ့ကျန်တဲ့ ARC တွေလည်းအဲနောက်ထပ်စက်တမ်ဘာပါဝင်ဆောင်ရွက်နေရေးပေါ့အားပြတ်မှုတွေလည်းကြီးလာမယ်ဆိုတော့ဒီပြည်ပကျွန်တော်တို့ PR တွေအများများမယ်အလိုထားပါမယ
်ဟုတ်ကဲ့ကျွန်တော်ဒီနေရာမှာကုတ္တရာကိုတစ်ခုထပ်မေးချင်ပါတယ်ကုတ္တရာခုနပြောသွားတဲ့အထက်မှာရွေးကောက်ပွဲမတိုင်ခင်ဖွဲ့စည်းပုံပြင်ရေးကိစ္စဖွဲ့စည်းပုံပြင်ရေးကိစ္စက2020မှာဘယ်လောက်ထိဖြစ်နိုင်ချေရှိလို့လဲခင်ဗျာ
ဆိုတော့ကျွန်တော်အိုးနေရာတော့ဗျာဖွဲ့စည်းပုံကဘယ်လိုပဲပြင်ပြင်ကျွန်တော်တို့ကဒီ၄-၃ဆောက်နဲ့ပဲတော့ဆိုတော့အားမှာတော်တော်များများပါလေဆိုတော့တကယ်တော့ကျွန်တော်တို့ဖွဲ့စည်းပုံဒီရေးချက်ကိုကော်မတီကနေပြီးတော့တော်တော်များများကွန်ပျူတာပြင်ပြထားတဲ့ဆက်ကထောက်ရဲ့ရှိတယ်ဆိုတော့လက်တွေ့ပါတကယ်လည်းကျွန်တော်တို့ထုတ်ပို့တော့ခဲရတယ်ဆိုတော့တက်ကလည်းဒါတော့ချောင်းကျွန်တော်တို့ဖတ်ကျင်တယ်အဲအမျိုးမျိုးပေါ့နော်တက်ကကျွန်တော်တို့တက်ခိုင်အတက်ခိုင်အရဆိုတော့အမျိုးမျိုးဒါကိုလက်မခံဘူးဆိုပြီးတော့ကျွန်တော်တို့ပြောတယ်ဆိုတော့ကျွန်တော်တို့၄-၃ဆောက်ရတယ်တက်ကလက်မခံဘူးကျွန်တော်တို့ဟိုပြင်လို့ရတဲ့အနေထားဆိုတော့ကျွန်တော်တို့ဒီခြေကဥ်ကိုပြင်ရတယ်နိုင်ငံထုတ်ရှားမှုတော့ပဲဖြစ်လာတယ်ကျွန်တော်နိုင်ငံထုတ်ရှားမှုတော့ပဲဖြစ်လာမယ်ဆိုတော့ကျွန်တော်တို့ဒီရေကောက်ပွဲဥတည်နေတယ်ကျွန်တော်တို့ဒီတိုင်းဒီမှာကျွန်တော်ခြေကောက်ကြီးကိုပြင်ကျင်းနေပြည်ရရှိတယ်ပြင်ကျင်းနေအားကြီးရှိတယ်ဆက်တက်တာရက်နေတယ်ဆိုတော့အဲဒီစေစောချက်ပေါ့နော်စေစောချက်ကိုကျွန်တော်တို့အားပေးရတော့ကျွန်တော်တို့ဖြစ်သွားမယ်လို့မှန်းတယ်ဒီလိုမျိုးစေစောချက်မျိုးဒီဒီရည်ရချက်ကိုအားထုတ်ကြရင်တစ်ခါလည်းကျွန်တော်တို့ဟိုအားပြန်မှုရှိလာနိုင်တယ်တက်တာကအတိုက်အခံချက်ခံရေးပါတီနဲ့အားပြန်မှုရှိတာတက်တာမရှိသေးဘူးကျွန်တော်တို့အားပြန်မှုရှိတဲ့အခါကျတော့ကျွန်တော်တို့ဒါရီကကျွန်တော်တို့တကယ်တမ်းတည်းပြီးပါဒီနိုင်ငံက PR ကိုဆိုင်နေနေတော့ဒီလိုရင်းရင်းလေးတွေရနေတော့ကျွန်တော်တို့တက်ရောက်မှုရှိတယ်။အထူးရတယ်ပတ်တော်လေးကဒီနှစ်ကတည်းကကျွန်တော်တို့ဒီလိုပါပုံစံတက်တွေဒီထောက်နိုင်မှာဒီချီယာဦးတွေပြည်ရရင်းရင်းလေးတွေကတော့ပြပါလာရှိတယ်။ PR တွေကိုကျန်ထိုင်နိုင်မှာဆိုတော့တို့ကပုံစံတက်ကိုတတိလေးချတယ်လေ။ဆိုတော့ချီယာဦးတွေဆိုင်ရာရေးသွားမှုကအဲ့ပုံစံတက်ကိုထိတိုင်းနိုင်တယ်မဖြစ်လာနိုင်ဘူးဗျာ။အဲ့ဒါအရင်ရန်ပေါ်ရင်ကျွန်တော်ဒီကမှာရှိတဲ့ပုံကြီးနဲ့သဘောတူချက်ကိုတွားဖို့ခက်တယ်။ဆိုတော့ဒီကတော့အဲ့ဒီကဘယ်လိုကိုင်ကြော်လဲဆိုကျွန်တော်ပေါ့ပြပါမ
ယ်။ဟုတ်ကဲ့။တစ်ချက်ထဲမှာတစ်ဆက်ထဲမှာပဲဒီ NRA နဲ့ NLD ပါတီကဒီနှစ်ပြောမယ်ဆိုရင်2020ရွေးကောက်ပွဲလို့ရင်ဆိုင်ရမှာပါ။ 2020ယူကောက်ပွဲကအရင် 2015 မှာကြုံခဲ့တဲ့ယူကောက်ပွဲလို့အလားအလာကောင်းနေတဲ့ရှိနိုင်လားဘာတွေကဲဆက်ချက်တွေကြုံနိုင်ပါလဲခင်ဗျာသူ့အတွက်
ကျွန်တော်လည်းပေါ့တော့ဒီပြီးခဲ့တဲ့ဂျာတယ်ယူကောက်ပွဲကလည်းဒီကြည့်ရခါပါ MLD ရဲ့2020ယူကောက်ပွဲကိုရေးဆွဲတဲ့နေသားယူကောက်ပွဲရှိတယ်လို့ကျွန်တော်လည်းတက်ဆောက်သုံးသပ်ခဲ့တယ်တော်တော်လည်းဒီ ICJ ကိစ္စဖြစ်လာတာအစိုးရအကောင်လို့လည်းပြောရပါဘူးလို့ ICJ ကိစ္စဖြစ်လာတဲ့အခါမှာဒီထဲမှာပြည်လို့အစိုးရရဲ့ဒီတာဝန်ယူတော့မှုမှာအောက်ခံမှုပြုတာတက်မှုပေါ့အားပေးမှုရတယ်ဒါကရုပ်ချင်းပေါ့နော်ဒီ LED မှာတက်ဆင်းနေတယ်ကျွန်တော်တို့ဒီနိုင်ငံကြီးထောက်ခံမှုတွေဟလားအဲ့ဒါကြီးကတစ်ခုပြန်ပြီးတော့အားပြေတော့ဘောနော်သို့တော်လည်းပဲအထုတ်ရေးဆိုင်ရာမပြည့်မဲ့မှုတွေရတော့ရှိကြုံပဲသို့တော့သူတွေကဘာပြန်ပြောလာကြလဲဆိုတော့2020ဟိုဘက်မှာတော့ကျွန်တော်တို့ပြင်ပြပြောက်ပတ်တဲ့ပြည်ပြောင်းလဲမှုတွေဟောတော့နောက်ကဒီစားထုတ်မှုတွေတော့လည်းဒီခုတက်ပို့ပြီးတော့ပြည်သားတဲ့ပါတော်နဲ့ကျွန်တော်တို့အမတ်တရရှိရဲ့ပြည်ပြောင်းလဲရေးတွေလုပ်ဖို့ပြေလာလာတဲ့ပေါ်ရှိတယ်ဟောပြတ်တနာဒီမှာလည်း LED ကိုရွေးချယ်ဖို့ဆိုလို့ရှိရင်ပြည်ပြည့်ရွေးချယ်ရမယ်ဆိုရင်အဲဒီလိုမျိုးဒီဟာဖြစ်နေတဲ့ပြဿနာရှိတာပေါ့နော်ဆိုတော့ဒီလိုမျိုးစဉ်းစားကြလို့ICJ ပြဿနာကျွန်တော်တို့ NGO ပြန်ပြီးတော့ပြင်ပြင်ပေးထားတဲ့အနေအထားရှိတယ်ဒီချိန်မျိုးသတိချိန်တိုင်းသွားနိုင်ရင်တော့ကျွန်တော်တို့2020မှာ NGO အဲဟို2015လိုမျိုးအများကြီးမရရင်တော့မှကျွန်တော်တို့လည်းအစိုးရဖွဲ့နိုင်တဲ့အချိန်ကျတော့တို့တွေသွားနိုင်ပါလိမ့်မယ်ဟုတ်ကဲ့
တစ်ဆက်တည်းကိုတရားထပ်မေးချင်တာကပြည်ရင်းညီညာရေးနဲ့အမျိုးသားပြန်လည်တည်မြဲရေးကိစ္စပါပြောမယ်ဆိုရင်တော့ရခိုင်ဒေသမှာဆိုရင် Ranger issue လို့ကိစ္စတွေပေါ်လာသလိုပဲနောက်ပိုင်းမှာ AA အဖွဲ့ရဲ့ဒီလက်နက်ကိုင်လှုပ်ရှားမှုတွေကပိုပြီးအားကောင်းလာတယ်။အဲ့တော့ဒီ2019ခုနှစ်မှာပြောမယ်ဆိုရင်ညီနေလှုပ်ရှားမှုတွေကနောက်ဆုတ်သွားသလိုတောင်ဖြစ်ပြီးတော့တိုက်ပွဲတွေပိုပြီးတော့တွေ့လာရတယ်။2020အလားလားပြည်ရင်းညီညာရေးအလားလားရခိုင်အခြေအနေဘယ်လိုသုံးသပ်မိပါလဲ။
ဟုတ်လေရခိုင်ခြေလေးကကျွန်တော်ကတော့ဟိုအစိုးရအတွက်အဲစင်ကုန်မှုတစ်ခုတော့ဖြစ်နေတယ်ဒီမှာကျွန်တော်တို့အနည်းတော့ဟိုအသက်ကြီးချောင်းတဲ့ဒေသတစ်ခုလည်းဖြစ်လာတယ်ဗျ။ဒါပြလို့လဲဆိုတော့ကျွန်တော်တို့ဒီရိုးရင်းသားလေးကျဟိုကျွန်တော်တို့ဒီအခြေအနေမှာချိန်ကျမှုတွေရှိတယ်ပြန်မလာရဲဘူးဆိုတဲ့အနေဒါဖြစ်နေရလို့ပြီးတော့အေးအားရှိနေလို့တုတ်ချားနေလို့ဖြစ်နေရပါတယ်ဆိုတဲ့အနေဒါဟိုပြန်ပြီးတော့ညကြည့်လာတာပေါ့။အစိုးရချက်ကတစ်ခါတည်းမှာပဲမဟုတ်ပဲလေအစိုးရဒါဒီလိုမျိုးကိုကာဝေးလီတိုင်းလို့ဆိုရင်အဲကာဝေးအဖြစ်ဟန်ဆက်ပတ်သက်ယူရမယ့်အနေအထားလေးပြီးအေးပေါ်ပေါက်လာတဲ့ကြောင့်လို့အစိုးရအေးရဲ့လက်မျိုးထုတ်လိုက်တယ်ဒီပုံစံလေးနဲ့ IG မှာတော့ဆက်ကြည့်ရဆွဲသွားတဲ့ဘောရှိအဲ့တော့ဒီ repetition မှာလူတွေကကောင်းကင်စစ်ကအောင်မြင်ရဟာအစိုးရရဲ့ကျွန်တော်တို့ဒီစိတ်ပေါ်မှုကိုစိတ်နာဘယ်လိုကာဝေးလေးအယူနိုင်တဲ့အနေအထားမျိုးလို့ဗင်ဒီတိပြောနိုင်တော့ပဲလေအေးကလည်းဒီကြက်ကနာကိုမျှယူရတဲ့ဘောဖြစ်တော့ဖြစ်သွားကြဒီကိစ္စမအောင်မြင်တော့လည်းအစိုးရကလည်းတက်စီချောင်းတဲ့နေရာရှိတယ်။အဲ့တော့ဟိုနောက်တစ်ခါကျွန်တော်တို့ဒီရေးရရေးနဲ့ပတ်သက်လို့ပြောမယ်ဆိုလို့ရှိရတဲ့အေးဖြစ်နေတဲ့ကိစ္စက issue အဖြစ်ပြ။ issue အဖြစ်ဖြစ်တဲ့ကျွန်တော်တို့ဒီကမှဟိုအခြေအချက်မှာဒီပေါက်တွေရေးရရေးတော့ကျွန်တော်တင်အများကြီးမသိခဲ့နိုင်ဘူး။ဘာဖြစ်လို့လဲဆိုတော့ပြောရင်းနဲ့ကျွန်တော်တို့ဒီလက်နက်ကိုင်ဆက်ဒီအဖွဲ့ကြီးတွေကြားထဲမှာလည်းအီစာပွဲကြလာပါတော့။အဲ့တော့အခြေအချက်မှာရှိတဲ့လက်နက်ကိုင်ဖွဲ့ကြီးတွေကကျွန်တော်ဆက်ရက်တွေ့ကိုတော်ပြီလေသူအေးရတော့စပေါ်ဆာရီကိုတောင်းပြရပါတော့ဆိုတော့ဟိုစက်တမာကဟိုဘက်မှာလည်းအဟလေးရှိလာအဲဒါကြောင့်ရင်းရင်းကြီးကတော့ကျွန်တော်ဆက်တော့သွားမယ်တအားကြီးအခြေအနေတော့မဆိုးဘူးရခိုင်ဘက်ကတော့ချင်းချက်ဖြစ်သွားတယ်လေတကယ်လို့ဆိုတော့ဟိုအေးနေနဲ့ကလည်းအဲ့တက်ကိုခြေကုပ်ရဖို့တဲ့သူတို့ကလည်းအေးကြည့်ရတော့လိုအပ်ချက်ဖြစ်တယ်ဘယ်လိုလဲဆိုတော့ဒီ KIA လေးမှာနေရန်ဒီလိုမရဘူးတော်တော်လေးတကယ်တော့ဒီအချက်တည်းကိုဆက်သွားမယ်ဆိုရင်ကျွန်တော်ပြန်လေအဲ့ဒီတော့အသာကြိုက်ရတယ်လို့ဆိုရှင်ရခိုင်ကိစ္စရောပြည်ယာကိစ္စတစ်ခုဖြစ်သွားပြီးတော့ကျန်တဲ့ကိစ္စတွေကတော့ဆက်ပြီးတော့မအောင်မြင်ပြီးတရားကိုသိလို့ရမှုကိုထိန်းထားနိုင်တဲ့အနေကရှိနေလို့ကျွန်တော်ပြောနေပါတ
ယ်ဟုတ်ကဲ့နောက်တစ်ခုကတော့မြန်မာနိုင်ငံအစိုးရပေါင်းပေါ်တဲ့မြန်မာနိုင်ငံလူမှုဖွဲ့စည်းမှာကြုံနေရတဲ့အမျိုးသားရေးအစိုးရအုပ်စုတွေအခြေအနေပြောမယ်ဆိုရင်တော့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးတော့သူတို့လှုပ်ရှားမှုတွေပျောက်ချင်းမလားပျောက်သူတော်ဖြစ်သွားပါတယ်အဲ့တော့ဒီလာမယ့်နှစ်မှာဒီလှုပ်ရှားမှုတွေကလုံးဝအကင်းသေးသွားပြီလားပြန်ထွက်လာနိုင်လားဘယ်လိုသုံးသပ်မိပါလဲ
အဲ့ဒါပြောရအောင်ကျွန်တော်အခုဒီ ICJ ကိစ္စကကျွန်တော်တို့ဒီအဖွဲ့ကြီးပဲမဟုတ်ဘူးအကောင့်တွေလည်းပါလာတယ်ဆိုတော့ကျွန်တော်ဒီချက်ကိုကျွန်တော်ဖော်ပြချင်ပါတယ်အခုလည်းဆိုတော့ ICJ ကိစ္စပေါ်လာတဲ့အမျိုးသားရေးအရာစုကအားလုံးဟာဟိုရှေ့ကိုစစ်ပလန်တက်ဖို့ဘယ်လိုမှမဖြစ်နိုင်တော့တဲ့အနေပါပေါ့နော်ဟို2020စကနေဥပါတော့2015မှာတိုင်ရင်တော့လေလူသားရေးဝါဒနဲ့လူသားဆိုရှာမှုတွေကိုဒီကောက်ပွဲကိုပြင်မှတ်ထားပြီးဆိုရှာခဲ့တယ်2020မှာလည်းဒီဆိုရှာမှုကိုဥတည်နေတဲ့အရေးလက္ခဏာရဲ့အစပိုင်းကနေဥပါတော့ကျွန်တော်သိကြရတယ်ဆိုတော့လည်းဒီ ICJ ကိစ္စလို့ခေါ်မျိုးဒီမြတ်တဲ့ပေါ်ပေါက်လာတဲ့အချိန်မှာကျွန်တော်တို့အခုရောက်ကြလိုက်လဲဆက်ပြီးပြန်ဆိုင်ရတဲ့အပေါ်မှာဒီကိစ္စတွေကအရှိထွက်လာဖို့တော်တော်ခဲရင်တော့ဆိုတော့ထွက်လာလဲကျွန်တော်တို့အကြောင်းလာတော့မဟုတ်ဘူးထောက်ခံမှုရတယ်မဟုတ်ဘူးဒီကောက်ပွဲကိုချိန်ကြောက်နိုင်တဲ့အခြေအနေဖြစ်မှာပေါ့ဆက်ပြီးတော့အဲ့ ဒီလိုပါရေးတောက်ချမ်းမှုတွေမှာဥပဒေပြုပြီးပြည်သားရှိတဲ့ပုံစံတွေအားလုံးကလည်းကျွန်တော်တို့ဝရန်ဒီဘဝနဲ့ကျွန်တော်တို့ဟို660အမီသားဖြစ်တဲ့ကြောင့်မလို့ဒီလိုဒီလိုဒီလိုမျိုးဟောင်းတဲ့တိုင်ငယ်မှာပေါ်ပေါက်လာဖို့ဖတ်ပြီးတောက်ချမ်းဖို့တွားဖို့ခက်ပါလေဟိုပို့ဆိုတာတို့တွေအမီသားရဲ့အားစုကြီးအများအားကျွန်တော်တို့ဒီ focus လုပ်နေကြတယ်တက်မတော်လည်းတက်မတော်ခေါင်းဆောင်တွေကလည်းဒီကမှာအခု ICG တိတ်ကြမှာကျွန်တော်တို့အစိုးရတော့နောက်ဆက်ပြီးတော့ကျောင်းဝင်ပြီးတော့ကျွန်တော်မိသားစုအနေနဲ့ဖြစ်သွားတဲ့ကြောင့်မလို့အမီသားကြီးဟုတ်တယ်အခုအရင်က highlight လုပ်နေတဲ့ပုံစံလေးကျွန်တော်တို့ဒီဥပောက်တန်ဒီမှာဥပောက်ပေးတဲ့ပုံစံကိုချင်းထုတ်ဖို့ခက်သွားတဲ့အနေနဲ့ဟာကျွန်တော်2020ကိုလူသားရေးအားစုကလည်းလူသားရေးအစည်းအဝေးနောက်ဆက်ပြီးနေတော့တဲ့အနေပြီးလောက်နေတော့ဘူးဆိုတဲ့ဟာကိုကျွန်တော်မြင်နေရပါတယ်ဗ
ျ။ဟုတ်ကဲ့ကုတိယကျေးဇူးပါကုတိယလေးလိုက်မှမှခဏနေပြပေါအောင်ခင်ဗျာကျွန်တော်ဒေါက်တာနိုင်အောင်ဖိတ်ခေါ်ချင်ပါတယ်နောက်ထပ်ဆွေးနွေးမဲ့သူဒေါက်တာနိုင်အောင်ဒေါက်တာနိုင်အောင်ခုနကကုတိဟာဆွေးနွေးသွားတဲ့အချက်ဒီမြန်မာနိုင်ငံလက်တလောကျွမ်းနိုင်တဲ့စိန်ခေါ်ချက်ကဲဆန်းချက်ပေါ့နော်သူဆွေးနွေးချက်ဒီရှိပါတယ်အဲ့တော့ဒေါက်တာနိုင်အောင်ပါဒါဒီပေါ်မှာဗာများဆွေးနွေးလို့ပါလဲဒေါက်တာနိုင်အောင်အနေနဲ့ကောဒီလာမယ့်2020မြန်မာနိုင်ငံတကယ်ကြုံရနိုင်တဲ့အခက်အခဲချက်တွေဘယ်လိုလို့မြင်ထားပါလဲ
ကျွန်တော်မြင်တာကတော့ခုနပြောတဲ့အချက်တွေကလည်းအားလုံးရှိပါတယ်ဟိုယူရီဘွားပြောရင်2020ကဒီ LED အစိုးရပေါ့နော်ဒူးတင်မြောက်တဲ့အစိုးရဟိုကနေသက်တမ်းပြည့်တဲ့လက်လက်ဖြစ်ရုပ်ောက်ပွဲအစ်စ်ပေါ့ဆိုဟိုပြန်ကြည့်ရယ်အကုန်လုံးတော့မပြောတော့ဘူးဒါပေမဲ့ LED ရုပ်ောက်ပွဲဆန္ဒဖြစ်တဲ့ဒီခြေဥ်ပြင်ဆင်ရေးဒါပြောခုနငင်းကြဲကြီးစားပေါ့နော်ပူရောင်ဆိုးတာစီလေခြေဥ်ပြင်ဆင်ရတဲ့ခုနပြောသွားသလိုစီဝိုင်းဆိုလို့ရှိရင်လည်းဟို GDP တက်တယ်ပြောနေမှန်ကကုန်ဆွေးနှုန်းနဲ့ငွေကြေးဖောင်းပွားမှုတော့အများနေပါပေါ့နော်။နောက်တိုင်းပြည်မှာအခုအဆိုးအဆုံးဖြစ်နေတာပြည်သနာပါလို့တော့ဒီတရားဥပဒေစိုးမိုးမှုကိမဲ့နေတဲ့ကိစ္စတော်တော်ဆိုးရွားနေတယ်။ဆိုတော့လူသားတယောက်တည်းလုံခြုံမှုနဲ့တရားမျှတမှုဘယ်လိုမှပြေးနိုင်လို့ဖြစ်တယ်။တချို့နဲ့မှာလည်းမွေးစေဘာပါပဲဇာတိပြည်သနာလည်းရှိလာတယ်။တော့ဒါဒီလူရက်စာပြောဆိုခွင့်ပါဝင်ပြီးနိုင်ငံလှုပ်လှုပ်ခွင့်နဲ့ပိတ်နေတာရှိတယ်။ဆိုတော့ကျွန်တော်ဘယ်လိုပြန်တမျိုးပြောချင်လဲဆိုတော့အဲ့ဒီလိုနဲ့အလုံးချုပ်ကြည့်လို့ရှိရင်ရှိရရှိလာတဲ့ပြဿနာတွေကဒီတိုင်းပဲဆက်ဖြစ်နေတာ။အဲ့ဒါကိုရှိနကောဆမ်းမှုကေသာအဖြေတွေနဲ့ပဲဆက်ပြီးအဖြေရှာနေတဲ့အတွက်ကြောင့်မလို့ကျွန်တော်တယောက်တည်းအမြင်ပြောရင်2020ရွေးကောက်ပွဲကဘာမှဟိုအပြောင်းလဲအလားအလာကိုပေးနိုင်မဲ့အနေအထားတွေမမြင်ရဘူးဆိုတော့ပြောချင်တာပါလေဆိုတော့အခုကပြဿနာရဲ့ဒီတိုင်းပဲဖြေပုံဖြေရှင်းနေရတဲ့ဒီတိုင်းပဲကတိုင်းမော်တိုင်းနေတဲ့လူကပြောင်းသွားတယ်ဆိုတော့ဒီနေ့အဓိကဖြစ်နေတာကဘာလို့ဆိုတော့တိုင်းပြည်မှာတကယ်လိုအပ်တဲ့အဲ့ဒီပြဿနာတွေကိုဖြေရှင်းဖို့အတွက်ပြင်ဖို့လိုအပ်တဲ့ဒီ institution နေပေါ့နော်ဆိုတော့ဥပဒေပိုင်းနေပဲဖြစ်ဖြစ်ဂျန်နီယာပိုင်းနေပဲဖြစ်ဖြစ်အတွေးခေါ်ပိုင်းနေပဲဖြစ်ဖြစ်ပြောင်းလဲပြုပြင်မှုပေါ့လားကျွန်တော်တို့စကားပြောတော့တော်လန်တဲ့ဥစ္စာမျိုးပေါ့အဲ့လိုမျိုးတွေလောမဲ့ကိစ္စတွေအားလုံးကဒီ9နှစ်တွင်မှလည်းမရှိဘူးရှေ့လာမှလည်းကျွန်တော်တို့ NDA နိုင်အောင်ပါပဲလေဆိုအဲ့ဒီကိုလာလာလည်းမတွေ့တဲ့အခါကျတော့ဟိုမျောလင်းချဲ့အရာပါရှိတယ်ဆိုတော့ဘာမှကိုရွေးချယ်စရာမရှိလို့ဒီတိုင်းသွားနေရတယ်ဆိုတော့ဘဝမျိုးကြီးရောက်နေတာကအာကျွန်တော်တို့စိန်ခေါ်စရာအကောင်းဆုံးဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။နောက်တစ်ခုကပါဆိုအတွင်းခေါ်ပိုင်းကပါဆိုရင်လားလဲဆိုတော့အားလုံးကပါလဲဆိုဒီခေါင်းဆောင်တရားအောက်မှာနောက်မှာလိုက်မယ်ခေါင်းဆောင်ကိုယ်တိုင်ကလည်းဟိုပါလဲဟိုကျွန်တော်ငယ်တော့ကစားတယ်ဟိုမထွေးလေးဟိုဆိုဆွန်လိုက်တာဟိုကားတယ်လို့ပြောပါဆိုတော့ဘာဖြစ်လဲလဲဆိုလူရုအာနာလို့ပြောနေပဲလူရုဝင်းဝိုင်းနဲ့လူရုပါဝင်ဖြစ်ရှင်းအောင်မဟုတ်ပဲねခေါင်းဆောင်နောက်မှာအာရက်ပြီးတော့မှဖြည့်ရှင်းမယ်ဆိုတော့ဥစားဒီအတိုင်းမင်းငယ်ကိစ္စနေပြီးတော့မှရက်ွက်ကိစ္စတဲ့အတီကိုဟလာဒီစံကေခုံးမှုကနေစဘောဟာခုံးမှုရဲ့အလုံးကိုကျွန်တော်အဲ့လိုပုံစံမျိုးနဲ့ဖြည့်ရှင်းနေဥစားဖြစ်တော့ဘာမှကိုပြောင်းလို့ပြနိုင်တဲ့တကယ်အခြေခံဟို institutional reform တွေကမမြင်နေရအောင်မတွေ့နေရအောင်ဒါမျိုးရုပ်ောက်ွယ်တဲ့ဓာတ်တွေကိုသိပေးနိုင်မယ်လို့မတင်ဘူးပေါ့နော်ဆိုတော့အဲ့ဒီစံကေခုံးမှုကြီးကပုံရကြီးကျယ်တယ်အဲ့တော့ငင်းကြဲကိစ္စမှာဖြစ်ဖြစ်ခြေဥ်ကိစ္စမှာဖြစ်ဖြစ်စီဝိုင်းကိစ္စမှာဖြစ်ဖြစ်ဇာတိတက်ကိစ္စမှာဖြစ်ဖြစ်တရားဥပဒေစိုးမိုးမှုကိစ္စမှာဖြစ်ဖြစ်အဲ့ institution တွေကိုပြောင်းနိုင်တဲ့နော်ဒီလှုပ်ဆောင်မှုတွေပြုပြင်ပြောင်းလဲမှုတွေအဲ့လိုမြင်နေရတဲ့အခြေခံအုံမြစ်တွေကိုမတွေ့နေသေးရသေးတာကစံကေခုံးဖြစ်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကိုနိုင်အောင်ထောက်ပြသွားတဲ့ချက်ကတော့ပြည်တွင်းမှာလက်ရှိ institutional reform နဲ့ပတ်သက်လို့တော်တော်လေးအားနေနေတဲ့အခြေအနေပေါ့။နောက်ကျွန်တော်တစ်ဖက်မှာပြည်တွင်းပြည်ပအခြေအနေမေးချင်ပါလိမ့်ခင်ဗျာ။ပြောမယ်ဆိုရင်ပြည်ပမှာအခု ICG ပါဝင်နိုင်ငံတွေက PR တွေအခုမကြတဲ့ငါပဲဒီ UNG ကနေပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့ဒီ Ranger ကြီးဆုံးဖြတ်ချက်ထွက်လာတာမျိုးတွေရှိတယ်။ပြည်ပ PR တွေလည်းတော်တော်ရင်ဆိုင်နေရပါတယ်။ဒါပေမဲ့တစ်ဖက်မှာကျွန်တော်တို့လေ့လာကြည့်သလောက်ဥပမာဆိုရင်ဒေါက်ဆာစုကြည်စင်ပြီးတဲ့ MRTV ရဲ့သကဝိုင်းတို့ဘာလို့မှသက်ဆိုင်တာဝန်ရှိသူတွေပြောတဲ့အနေထားဆိုသူတို့ဘက်ကပပိုင်းနိုင်နိုင်ခြေပနိုင်တဲ့ကင်တွဲနိုင်တဲ့ဒါမျိုးတွေတုံ့ပြန်နေတာရှိပါတယ်ခင်ဗျာတကယ်ပဲ2020မှာနိုင်ငံတကာ PR ကိုမြန်မာကအန်တုနိုင်ပါမလား
ကျွန်တော်တော့မထင်ဘူးเนาะနိုင်ငံပြည်အဆိုတာလည်းခုနကပြောဆိုတော့ဗျာဟိုအခုလက်တလော့ယာကြီးဖြည့်ရှက်မကိစ္စတွေမှာမကြခင်မှာဆုံးခဲ့တဲ့တော်လာရှိလာတယ်အဲ့ဒီပေါ်မှာမူတည်ပြီးတော့မှဟလာဟိုဖီးယားတွေရှိလာမှာရှိဒါပေမဲ့ဒီ ICC ကို ICG ကိုကိစ္စရကြအောင်မှာပေါ့เนาะဒါပေမဲ့ပြဿနာကဟိုတရားရုံးတွေဆုံးပြမှာတော့ဟိုတိမှုမြောက်တယ်မမြောက်တယ်ပဲဒါပေမဲ့ပြဿနာကဘာလဲဆိုတော့ဗမာပြည်ကကိစ္စတခုနဲ့ပတ်သက်လို့ရှင်ရင်နော်ဝန်မခံမှုညင်းတယ်ပြုရင်ပြောင်းလို့ဘူးပြုရင်ပြောင်းလို့ဘူးလက်မခံမှုဆိုတဲ့အမြင်ကနေရာတိုင်းမှာလို့တို့ရောက်သွားနိုင်တယ်အဲ့ဒါကဘာလဲဆိုတော့ယင်းနှုတ်နှမှုတွေပဲဖြစ်ဖြစ်နော်အခုကျွန်တော်ပြောနေကြတယ်ဘန်နီရီဖော်မလုပ်တယ်မနေ့ကပဲ IMF ကရိုးရိုးတက်တွေ့တယ်နော်ဘန်နီရီဖော်မလုပ်လို့ရိုးဖော်မလုပ်လို့ကျွန်တော်တို့သိစိတ်နားမလည်မယ်ကျုပ်ရင်ပြောင်းလဲရေးမှာနေရာတိုင်းမှာကျွန်တော်တို့ကဘာလဲဆိုတော့ခုနပြောတဲ့ institution တွေကိုပြောင်းနိုင်ဖို့အတွက်အတွေးကုန်နဲ့ဥဆောင်မှုနဲ့ဘာပြောင်းရမယ်ဆိုတော့သိရတယ်မသိရတယ်အဲ့ဒါတွေပေါ်မှာနေရာတိုင်းမှာညှင်းဆန်နေတဲ့နိုင်ငံခံတဲ့ပုံစံဆိုတော့ညှင်းဆန်နေတဲ့ဆိုလို့ရှိရင်အဲ့ဒီအမြင်ဆိုရယ်အဲ့ဒီအမြင်ကဘယ်သူမှစပွဲလာမလုပ်ချင်ဘူးအဲ့တော့အနေနဲ့များတော့ဒီ ICC ကိစ္စအပြတ်စပြီးတော့မလားဒီနိုင်ငံလူ့ခွင့်နဲ့ပတ်သက်လို့မလေးစားမလိုက်နိုင်တဲ့ကိစ္စတရားဥပဒေစိုးမိုးမှုရှိတဲ့ကိစ္စစီကံမရှိတဲ့ကိစ္စပြုပြင်မှုမလုပ်ရတဲ့ကိစ္စနောက်လူတွေပေါ်မှာလူလူချင်းမဆန်နိုင်တဲ့ကိစ္စဆိုတော့အဲ့အမြင်ကြီးကခုနပြောတဲ့နိုင်ငံတကာအဖီအတဲ့ရောက်လာမှုပေါ်မှာအများကြီးဟိုပေါ်ပါလေပံ့ပိုးမှုပြီးနိုင်တယ်လို့
ဟုတ်ကဲ့ကျွန်တော်အဲ့ဒါကိုတီဟပြန်မေးချင်ပါလေခုနကဒေါက်တာနေအောင်ပြောသွားတဲ့ခါမှာသူကထောက်ပြတာတော့မြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲမှုအခုတူပြည်ပြည်ပြင်ပြောင်းလဲတဲ့ reform minded ပေါ့နော်အဲ့လိုဟာမျိုးတွေလိုရတယ် institutional reform တွေလိုရပါတယ်ဒါတွေကအကဲဆန်းချက်ဖြစ်တယ်ကိုတီဟမြင်အောင်ဘယ်လိုရှိပါလဲခင်ဗျာဟယ်လိုဟုတ်ကဲ့ကိုတီဟကောင်းကောင်းမကြောက်ဟုတ်ကဲ့ကြောက်ကြီးကြောက်ကြီးဟုတ်ကဲ့ဟယ်လိုကိုတီကကောင်းကောင်းမကြောက်ဘူးကျွန်တော်ပြန်ခေါ်လိုက်ပါမယ်ကျွန်တော်တို့တော်ရရှင်တွေကိုကျွန်တော်တို့ဖိတ်ခေါ်ကြပါလေအရင်ဆုံးတော်ရရှင်တူဖြစ်တဲ့ကိုတီးလဲမှုလေးတိုင်းပေါ်မှာရှိပါတယ်ခင်ဗျာကိုတီးလဲမှုတူတူဆွေးနွေးမြေမြန်လို့ရပါတယ
်ဟုတ်ကဲ့ခင်ဗျာ Happy ယူရပါခင်ဗျာကျွန်တော်အနေနဲ့ကတော့2020မှာဆိုရင်တော့ပြဿနာကတော့ပို့ပြီးတော့ကြီးထွားလာမယ်လို့ကျွန်တော်မြင်နေဗျာပါဖြစ်ရဲ့တော့နော် 2019 မှာနော်စစ်တပ်ရဲ့မတရားလုပ်မှုတွေကိုနော်စစ်တပ်အနေနဲ့အပြစ်မရှိတဲ့အောင်ဒေါန်သန်းစီပြောထားတာကိုကျွန်တော်တို့ကြားရပါတယ်ခင်ဗျအဲ့တော့ဒေါန်သန်းစီပြောဆိုကြတာနော်ကျွန်တော်တို့အမှပြည်သူတွေတိုင်းသားပြည်သူတွေကထိုးကြီးခံရမဲ့သဘောသွားပြီးတော့တက်ရောက်ပါတယ်ခင်ဗျအဲ့ဒါကြောင့်မို့နော်2020မှာဆိုရင်နော်တက်တနာပုံတော့ညှင့်တက်လာမယ်လို့ကျွန်တော်မြင်တယ်နောက်တော့နော်ကျွန်တော်တို့ပြည်သူတွေဟာနော်ဂျန်သူအခွင့်အရေးနဲ့ကိုယ်ပိုင်ကြံ့တမ်းခွင့်ကိုနော်ပြောရမလဲအဲ့ဒါဒီလိုဖြေပေးနိုင်မလဲလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါခင်ဗျဒါကတော့တိုင်းသားကိစ္စပါကျွန်တော်နောက်ထပ် threat ရှိတူလှည့်ပေးကြပါလေကုတမ်းမောင်တူဆွေးနွေးမြေမြန်လို့ရပါတယ်ခင်ဗျဟ
ုတ်ကဲ့ခင်ဗျ ICD ကိုဆက်တဲ့ပွားကြီးမှာတေးဝင်ကြီးချုပ်လည်းရောက်လာပါတယ်ဒီတိုင်းသားရတော့တော်တော်များတော့လက်မခံဘူးဒါပေမဲ့ဒီဝါကြီးလည်းတော့သူသွားလာဦးအားပြောက်ဆိုဆိုပြောရဆိုတာကဘာဒီနေမှာ25ရာခိုင်နှုန်းကတည်ဥတွေပါပဲ။ဘာအောက်လက်ခံနေပါပဲ။နော်အေအေကဒီပြည်နယ်မှာဘာဒီနယ်လိုလုံးမဆိုတာကဘာပြည်နယ်ဆိုတာဘေးမှာတည်ဥနယ်သားရှိလို့သူကဘာပြည်နယ်လုံးကိုဆွေးရရှိတာအေအေနေနဲ့လည်းအချိန်မပြေပါဘူး။ဟုတ်ကဲ့ကိုနောက်လာဒီ2020မှာလေဒီဥပဒေကိုစိုးမိုးရေးဖို့အတွက်ဆိုအဓိကအရေးကြီးပါတယ်။သူတို့ ICD ကောက်ကွတာတို့စာတင်တဲ့လူတွေကိုပြောမဲ့စာတွေကလွဲရင်ဒီရောရဥပဒေကိုတိုင်တွယ်ဖို့တော့အရေးကြီးပါလေ။ဟုတ်ကဲ့။
ဟုတ်ကဲ့။ကိုတမ်းမောင်ကျေးဇူးပါခင်ဗျာ။ကိုခုနကကိုတိလိုက်မှုပြောဆွေးနွေးသွားတဲ့တိုင်းသားရေးမပြောခင်မှာကိုတိဟာကိုပြန်ဖိတ်ခေါ်ချင်ပါလေ။ကိုတိကခုနကပြောသွားတာစကားပြတ်သွားလို့တော်တော်နေအောင်ပြောသွားတဲ့အထက်မှာဒီပြည်ရင်ပြောင်းလဲရေး minded နဲ့ပြည်ရင်ပြောင်းလဲရေးလုပ်ငန်းတွေပိုလိုအပ်နေတယ်လို့မြင်တယ်။ကဲဆန်းချက်ဖြစ်တယ်လို့မြင်တယ်။ကိုတိကအမြင်သိချင်ပါလေ
။
ဟုတ်ကဲ့ကြားရပါလေခင်ဗျာ
။
ဟယ်လိုကိုတိကကြားရပါလား။ဟယ်လိုခုမှပြန်ကြားရအော
င်။
ဟုတ်ကဲ့
။ဟုတ်
ဟုတ်ကဲ့ခုနကပြောတဲ့ဒီပြည်ရင်ပြောင်းလဲရေးနဲ့ပတ်သက်လို့အမြင်ပါအဲ့ဒါလေးသိချင်ပါ
Institution တွေပြည်ရင်ပြောင်းလဲရေးကတော့အမှန်တကယ်လိုအပ်ပါတယ်အခုကျွန်တော်တို့ဖြစ်နေတဲ့ပြဿနာတွေရဲ့အကျိုးဆက်ကိုဒီ visit ကိုလိုက်ကြည့်တဲ့အခါမှာကျွန်တော်တို့လက်ရှိသွားနေတဲ့ကျွန်တော်တို့ democracy ဆင့်ပေါ် parliamentary democracy ဆင့်လာဒီကျွန်တော်တို့ဒီလူ့ခွင့်ရေးကိုအခြေခံလူ့ခွင့်ရေးကိုတန်ဖိုးထားတဲ့ကျွန်တော်တို့ဒီ
ကျွန်တော်ဒီမိုကရေစီစနစ်ကိုသွားနေတဲ့နေရာမှာကျွန်တော်အင်စတီကျူရှင်းကကျွန်တော်ဒါနဲ့ဒီစနစ်တွေကိုချက်သုံးရတဲ့အတွက်ကိုလိုအပ်တဲ့ပြည်သူတောင်းလမ်းမှုကိုခြေကပ်ပြည်သူတောင်းလမ်းမှုအားကြီးလိုအပ်ပါတယ်။ဒါတော့ကျွန်တော်တို့ဒီ civil society မှာလည်းကျွန်တော်လိုအပ်တဲ့ဒီအစိုးရအဖွဲ့ကြီးတွေပေါ့ကျွန်တော်တို့ဒီအစိုးရလုပ်ငန်းတွေကိုပေါ်ဆောင်နေတဲ့ဒီတက်မတော်ရဲကျွန်တော်တို့စက်ဆိုင်ရာအဖွဲ့ကြီးတွေပေါ့နော်ကျွန်တော်တို့ကြံကြားရေးစသည်ဖြင့်အခုတော့မှကျွန်တော်တို့ဒီပြည်သူတောင်းလမ်းရေးခြေကပ်ပြည်သူတောင်းလမ်းရေးတွေကိုအသေးခေါ်ရစာပြောင်းလဲမှုတွေပေါ့ဒီလိုစီစဉ်စဉ်းစားလုံးတွေနဲ့ကပ်ယူတယ်ဒီအသေးခေါ်တွေအသေးအချက်တွေအယူအဆတွေအကုန်ပြောင်းလဲမှုတွေအပ်နေပါတယ်ဒါပေမဲ့ဒါတွေကိုလည်းပြောင်းနေတယ်လို့ပြောရင်လည်းကျွန်တော်တို့ဟိုသုံးကြရပေါ့နော်စီစဉ်စာပြောင်းလဲလာပြီးတော့ကျွန်တော်တို့အစ်စ်စနာရီပေါ်မှာအကျိုးတက်ရောက်မှုရှိပြောင်းလဲလာတဲ့အပြောင်းလဲမှုတွေမြင်ရတာကျွန်တော်လက်ရှိကြုံတွေ့နေရတဲ့စိတ်ကောင်းမှုအခက်ခဲပါဘူးဆိုတော့ဒီလိုမျိုး execution တွေကကျွန်တော်တို့ဘာပြောင်းလဲနိုင်လဲဆိုတော့ကျွန်တော်တို့ပြဿနာကိုတင်းကျပ်ပတ်ဆိုတာမဖြေရှင်းနိုင်ရတဲ့ပြဿနာအခုကလည်းရှိဖြစ်တယ်။ဒါပေမဲ့အခုကကြီးတာကြီးရပြီးတော့ရှင်းနေရဖြစ်လာတဲ့ပြဿနာတွေကျွန်တော်တို့တောက်ချောက်ကျွန်တော်နေတဲ့ပြန်မှာတင်ရတာပေါ့နော်။ဆိုတော့ဒါကတကယ်ဆိုတော့ကျွန်တော်တို့ကဒီအဲဒီဆိုတော့ကျွန်တော်တို့ဒီလိုလိုရတယ်ပြီးတော့လဲတဲ့ပြီးရွေးချယ်တဲ့ဆိုတော့ဒီလိုမျိုးကျွန်တော်တို့အများမျှော်လင့်နေတယ်ဒီလိုဒီအဲ့ဒါရဲ့ညီတဲ့ကျွန်တော်တို့အစိုးရတရနဲ့ဒီလိုမျိုးဖြစ်နေတယ်ဆိုတော့ဒီလိုဒီဘောက်မှုတွေကိုကျွန်တော်တို့အဲဥပဒေနဲ့လည်းကျွန်တော်တို့ရွေးချယ်လိုက်ကြတယ်ရွေးချယ်တဲ့မှာအမှားကျွန်တော်တို့အားလုံးညောင်းနေတာပြီးတာပဲကျွန်တော်တို့ဒီစိတ်တွေကဖြစ်နေရတယ်ပြီးတော့ထူထောင်ခဲ့တယ်ကျွန်တော်တို့ရန်တရားကြီးတွေကျွန်တော်တို့ institution တွေကလည်းအဲဒီပြည်ကြောင်းလည်းအစိုးရတွေလည်းခက်နေတဲ့ရုံးကြတယ်လည်းကျွန်တော်ပြေးထားပြီးတာပဲဆိုတော့သူလုံနိုင်တယ်လို့ကျွန်တော်တို့တိုင်းတာတစ်ခုကြီးကျွန်တော်တို့ရွေးချယ်ခဲ့ကြတယ်ဆိုတော့တိုင်းတာတစ်ခုကြီးတော့လုံနေတယ်ပေါ့နော်ကျွန်တော်တို့ကြားရတယ်ကျွန်တော်တို့မြင်ရတယ်ဒီလိုလည်းပဲတအောင်ပြင်မှုပေါ့တအောင်မြင်တဲ့ခါမှာကျွန်တော်တို့အစိုးရကကျွန်တော်တို့ဒီ policy ကြီးချတဲ့နေရာမှာလည်းခက်ခဲရှိပြီးတကယ်တမ်းအတောင်းတွေကို drive လုပ်နိုင်တဲ့ computer ကျွန်တော် capacity ပေါ့နော်ဒီအားရဲ့အဆောအမမရှိဘူးနောက်တစ်ခါကျွန်တော်တို့အောက်ခြေရည်ကိုကျွန်တော်တို့အစ်ပြေတောင်းရမှုခံရမယ်ရန်ရရတဲ့ဂျုံးဆောင်မှုရှိတယ်ဆိုတော့ဟိုကျွန်တော်တို့အဲ့ဒီခုကြားမှာကျွန်တော်တို့ prepare ဖြစ်နေတဲ့အတွက်ကြောင့်မို့လို့အပြင်ရှိတဲ့တက္ကသိုလ်အပြင်ဆက်ပြီးတော့ကျွန်တော်တို့ပြဿနာဖြစ်နေတာပြုတ်သွားတာပေါ့နော်ဆိုတော့ဒါကိုကျွန်တော်တို့အောင်မြောင်ဝိုင်းပြီးတော့ကျွန်တော်တို့တစ်ခါလုံးလုပ်ပေးဖို့လိုအပ်ပါတယ်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးအချိန်လက်သိမ့်ရတော့ဒေါက်တာနေအောင်ကျွန်တော်မေးလိုက်ချင်ပါလေဒီကတော့ခုနကကိုတီးလည်းမှုပြောသွားတဲ့တိုင်းသားရေးကိစ္စနဲ့ပတ်သက်လို့နည်းနည်း10မိနစ်လောက်ပေါ့နော်အဲ့ဒီအတွင်းမှာချုပ်ပြီးတော့ဖြေပြပါလားခင်ဗျဟု
တ်ဟိုတိုင်းသားတွေကဒန်တူကြီးနဲ့ကိုပိုင်ပြတ်ထန်းခွင့်ဟိုရတဲ့နေဆိုတာရှင်းပါလေဒါပေမဲ့တူတူပြောလို့ရှိရင်တော့ဗာလဲဆိုတော့ဒီဖယ်ရိုနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကဒီတိုင်းသားကြီးကိုမှတော့အားလုံးကမူလပိုင်ရှင်တွေဖြစ်တယ်အဲ့ဒီပုံမှာတိုင်းပြည်အာဏာကိုဘယ်လိုခေါ်ဝေ့ကြမလဲဆိုတာနဲ့အခုတက်မတော်နဲ့အထက်တဲကဗမာပြည်မနိုင်ငံအရာပြောနေတဲ့တိုင်းသားတွေလည်းအခွင့်အရေးတွေပူပေးရမယ်ဆိုတဲ့အမြင်တစ်ခုကမတူသေးဘူးအဲ့ဒါကြောင့်မလို့ခုနပြောတဲ့ဝါကိစ္စရဖြစ်ဖြစ်ရခိုင်ကိစ္စရဖြစ်ဖြစ်တကယ်တမ်းပြောရင်ရခိုင်နဲ့ဒီရှမ်းပြည်နယ်ဘက်မှာတိုက်ပွဲဖြစ်တာတွေကလွန်ခဲ့တဲ့လင်းကနဲ့လောက်ကတမရမနေပြောဟာဒီတက်လေးတွေကဒီဟိုမှာအခြေစိုက်တာမဟုတ်ပါဘူးအရန်သေးပါတယ်ဆိုတော့မစင်မချင်းဆုံးတဲ့ကြကြောင်မလို့ဒီလိုတွေဖြစ်ရတာ
ဟုတ်ကဲ့
ဆိုတော့တိုင်းသားနဲ့ပတ်သက်လို့ရှိရင်သူတို့ရဲ့မူလရပ်ပိုင်ခွင့်တွေကိုအတိမတ်ပြုပြီးတော့ဖြည့်ရှင်းပေးနိုင်ဖို့ကအဓိကကြပါလေလို့ကျွန်တော်ပြင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုက်လီလိုက်အစီအစဉ်ချင်းဆက်သွားလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ကုတီဟာနဲ့ဒေါက်တာနိုင်အောင်ကျွန်တော်တို့ရှင်နေအားလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျာဒိုက်လီလိုက်အစီအစဉ်ကိုတော့ဒီမှာပဲညနာခွင့်ပြပါခင်ဗျာ
စီစဉ်တင်ဆက်သူကိုသားညုံနဲ့တူထုတ်လုပ်သူကိုအောင်တို့တင်ဆက်ပေးခဲ့တဲ့အင်္ဂါညဒိုင်းလီလိုက်ဆွေးနွေးကနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တလက်ပြောပြပေးပါအောင်ရှင
်အီရန်နိုင်ငံဘက်ကဒမျိုးကအမေရိကန်တန်ယုံခြံဝင်းကိုချိုးဖျက်ဝင်ရောက်ဖို့ကြိုးစားတဲ့ဆန္ဒပြသူတွေကိုတန်ယုံလုံခြုံရေးဝန်ထမ်းတွေကမျက်ရည်ရပုံးနဲ့တုံးပြီးတော့နှိမ်နင်းခဲ့ပါတယ်အီရန်တို့ကြော်တော်နှုတ်ခံပေးထားတဲ့အီရတ်နဲ့ဆီးရီးယားထဲကအယက်သားလက်နက်ကိုင်တွေကိုအမေရိကန်တို့တနင်္ဂနွေနေ့မှာလေကြောင်းထိုးစစ်ဆင်ခဲ့တဲ့အပေါ်ဆန္ဒအခုလိုဆန္ဒပြကြတာပါဆန္ဒပြလို့တချို့ကကြောက်ခဲတွေနဲ့တန်ယုံထဲကိုပြစ်ပေါက်ပြီးတော့မီတင်ရှို့ဖို့လဲစ조사ခဲ့ပါတယ်ဒီအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပြိုနဲ့အီရတ်ဝန်ကြီးချုပ်အဗ်ဒယ်အဗ်ဒူမာဒီတမရဘာမန်ဆာလီတို့နဲ့ဖုန်းဆက်ဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံချိုင်းဌာနကပြောပါတယ်အီရတ်နိုင်ငံရဲ့အချုပ်အခြာအာဏာနဲ့လွတ်လပ်မှုအတွက်အထောက်အကူပေးဖို့အီရတ်နိုင်ငံထဲရောက်နေတဲ့အမေရိကန်နိုင်ငံသားတွေရဲ့လုံခြုံရေးကိုအမေရိကန်ကကာကွယ်သွားမယ်အကြောင်းဝန်ကြီးပွန်ပြိုကရှင်းရှင်းလင်းလင်းပြောကြားခဲ့သလိုအီရတ်ဖက်ကလည်းအမေရိကန်တန်ယုံနဲ့ဝန်ထမ်းတွေရဲ့လုံခြုံရေးကိုအာမခံဖို့အလေးအနက်အကတိပြုခဲ့တယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကဒီကနေ့ပြောဆိုပါတယ်
သတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အင်ကညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအတန်းဖက်အင်ဂျင်နီယာကတော့ Dexter Wirewood ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။တောရရှင်များရှင်မကြခင်ချိန်ပိုင်းမှာပဲ2019နှစ်ကုန်လို့2020နှစ်သစ်ကိုကူးပြောင်းတော့မှာဖြစ်တဲ့အတွက်2020ပျော်ရွှင်စရာနှစ်သစ်ကူကာလမှာဘေးကင်းအနေနဲ့ကင်းပြီးတော့နှစ်သစ်ကူမှာရှင်လန်းချမ်းမြေ့ကြပါစေကြောင်း VOA ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ကိုစားစုမွန်ကောင်းတောင်းပေးလိုက်ပါတယ်ရှင
This program has come to you from the Voice of America, Washington.